Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့မနက်ဖြန် VOE စီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2430နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့သူလို့မတင်ခံရသူကဘရက်ဆဲမြို့လေစစ်ဘုံခွဲတိုက်ခိုက်မှုနဲ့အတူပါလာတဲ့သူဟာသူဖြစ်ကြောင်းဝန်ခံပြောကြားလိုက်ပါတယ်တာလီဘန်တို့အနေနဲ့ညီညာရေးဆွေးနွေးပွဲမှာပြန်လည်ပါဝင်လာဖို့အမေရိကန်နဲ့အာဖဂန်အစိုးရတွေကတိုက်တွန်းလိုက်ပါတယ်ဒေါ်ဆန်းစုကြည်ရဲ့မျက်စိခွဲစိတ်ကုသမှုမနေ့ကအောင်မြင်စွာပြသသွားခဲ့ပါပြီဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်နန္ဒချန်နယ်သူတင်ပြပေးသွားမှာပါခင်ဗျာ
အခုမနက်ခင်းသတင်းဆောင်ပါတယ်မှာတော့မြို့သားပညာရေးဥပဒေပြင်ဆင်ရေးလက်ရှိအစိုးရတင်တဲ့ကြောင်းသားကောင်းဆောင်တွေအဆင်ပြေပြေညှိနှိုင်းမှုအလျှော့တွင်တွေရှိရမယ်အကြောင်
းအနည်းကကျွန်တော်တို့ကဘုလို့တော်တယ်မှာဆွေးနွေးတဲ့ခါကျတော့ကျွန်တော်တို့ကဖြုတ်ကိုတော်မှာအလေရီရလူနေစုကဒီလိုယူနာစီ
ကြောင်းသားရေးတက်ကြွလှုပ်ရှားသူအကျဉ်းသားဟောင်းကိုအောင်မြတ်သူနဲ့ပြပရောက်မြမရေးတက်ကြွလှုပ်ရှားသူတွေရဲ့အမြင်တွေကိုနားဆင်ကြားဖို့ရှိပါလိမ့်ရှင်။အဲဒီနောက်မြမရေးတုံးသက်ချက်နဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြပါတယ်။အစီအစဉ်နောက်ပိုင်းမှာဒီ robot စက်ရုပ်တွေနဲ့အစားထိုးနိုင်ဖို့ဩစတြေးလျလုပ်ငန်းခွင်လေယာဉ်လုပ်ငန်းခွင်မှာစူးစမ်းနေကြတဲ့အကြောင်းသိပ္ပံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်နဲ့စနေနေ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုလည်းနားဆင်ရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကကြီးညာပေးပါမယ်ရှင
်။ပြင်သစ်နိုင်ငံမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့သူလို့မတင်ကာရသူမိုဟာမက်အဘရီနီကဘရက်ဆဲလ်စ်မြို့ဇဗန်တမ်လေစိတ်မှာမလ20ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့သူ2ဦးနဲ့အတူပါလာတဲ့အုတ်ထုတ်တဲ့လူဟာသူဖြစ်ကြောင်းဝန်ခံပြောကြားခဲ့တယ်လို့ဘယ်လ်ဂျမ်အစိုးရရှိနေကပြောပါတယ်။ဘယ်လ်ဂျမ်ရဲတပ်ဖွဲ့ကတောက်ကြံနေမှာပြုလုပ်ခဲ့တဲ့ဝင်ရောက်ဖမ်းဆီးမှုတွေအတွင်းပြင်သစ်နဲ့ဘရက်ဆဲလ်စ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေသူလို့မတင်ကာရသူမော်ရိုကိုနယ်ဘွားဘယ်လ်ဂျမ်နိုင်ငံသားအသက်32နှစ်အရွယ်အဘရီနီအပါအဝင်လူ5ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လူပေါင်း32ဦးသေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့ပြီးခဲ့တဲ့မလအတွင်းကဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်နေသူ4ဦးကိုလည်းဘယ်လ်ဂျမ်အစိုးရရှိနေကစနေနေ့မှာဆွဲဆိုလိုက်ပါတယ်ဖန်စီထင်းထင်းထားတဲ့အဘရီနီအိုဆာမာကေ FBM နဲ့ဘီလာ EM တို့ကိုမလ20ရက်နေ့ကဘရက်ဆဲလ်စ်လေစိတ်နဲ့မြေအောက်ယထာဘူဒာယုံနေမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေအတွက်အကြမ်းဖက်တပ်ဖြတ်မှုအကြမ်းဖက်အဖွဲ့အတွင်းပါဝင်လှုပ်ဆောင်မှုတွေနဲ့ဆွဲချက်တင်လိုက်ကြောင်းအစိုးရရှိနေရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဘရက်ဆဲလ်စ်တိုက်ခိုက်မှုနဲ့ဆွတ်နေသူ6ဦးမြောက်ကိုဖန်စီလိုက်ကြောင်းဘယ်လ်ဂျန်အာနာဘန်နေကစနေနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့တခြားစိတ်အသေးစိတ်အချက်အလက်တွေတော့ထုတ်ပြန်ခြင်းမရှိပါဘူး
အာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်လုပ်ဖို့တာလီဘန်အဖွဲ့ကိုအမေရိကန်နဲ့အာဖဂန်နိုင်ငံတို့ကတိုက်တွန်းလိုက်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတာလီဘန်နေပါဝင်ခြင်းအပြင်အကြမ်းဖက်မှုတွေနဲ့စစ်အတွင်းအာဖဂန်ပြည်သူတွေခံစားနေရတာတွေအဆုံးသတ်အောင်ကြိုးပမ်းရမှာအထောက်အကူဖြစ်နိုင်တယ်လို့အာဖဂန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်စနေနေ့ကကာဘူးမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့တာပါ။ကာဘူးမြို့တော်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီနဲ့အာဖဂန်သမ္မတဂါနီတို့ဟာကိစ္စရဲ့တော်တော်များများကိုဆွေးနွေးကြကြတာပါ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့ဇူလိုင်လတဲ့ပိုလန်နိုင်ငံဝါဆောမှာကျင်းပမဲ့ထိပ်သီးညီလာခံအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့အခြေအနေကိုပြန်လည်သုံးသပ်ဖို့နဲ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မှာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့ဖွံ့ဖြိုးရေးကူညီဆိုင်ရာညီလာခံကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်သမ္မတဘရက်ကိုအိုဘားမားကတော့အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကို၈နှစ်ထဲနောက်ဆုံးထားပြီးတော့9800ကနေ9500အထိရှော့ချသွားမဲ့အစီအစဉ်တွေကိုပြောဆိုခဲ့ပေမဲ့မကြသေးခင်ကထွက်ပေါ်ခဲ့တဲ့သတင်းတွေမှာတော့ဒီမှန်းချက်ဟာကြန့်ကြာနိုင်တယ်လို့ဖော်ပြကြပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာဟာမကြခင်တွားရောက်မဲ့သူ့ရဲ့အာရှခီးစဉ်အတွင်းတောင်တရုတ်ပင်လယ်ပြင်အတွင်းပန်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေအနီးမှာရှိနေတဲ့အမေရိကန်စစ်အခြေစိုက်စခန်းအပါအဝင်ဖိလစ်ပိုင်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့တွေအခြေစိုက်စခန်းတည်ဆောက်ဖို့တတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ဖို့ရှိပါတယ်။ဝန်ကြီးကာတာဟာတရုတ်နိုင်ငံကပန်ဆိုင်ကြောင်းပြောဆိုနေတဲ့ Spratly ကျွန်းစုတွေနဲ့ကီလိုမီတာ160လောက်ဝေးတဲ့အခြေစိုက်စခန်းကိုတွားရောက်မှာဖြစ်ကြောင်း အမေရိကန်အခြေစိုက် CNN ရုပ်မြင့်သံကြားသတင်းဌာနကစနေနေ့မှာပြောကြားလိုက်တာပါ။ဒါပေမဲ့ဝန်ကြီးကာတာအနေနဲ့အငင်းပွားမှုတွေရဲ့အဓိကနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုတော့တွားရောက်မှာမဟုတ်ပါဘူး။တရုတ်နိုင်ငံကိုလာရောက်ဖို့တရုတ်ကာကွယ်ရေးဝန်ကြီးရဲ့မနစ်ကဖိတ်ကြားချက်ကိုဝန်ကြီးကာတာကလက်ခံထားပြီးဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးကာတာရဲ့ခီးစဉ်အသေးစိတ်ကိုအမေရိကန်စစ်ဌာနချုပ်ပင်နီဂွန်ကတောက်ကြံနေမှာထုတ်ပြန်တဲ့အခါမှာတော့တရုတ်ပြည်ကိုတွားရောက်မဲ့အစီအစဉ်ပါမလာပါဘူး။ဝန်ကြီးကာတာဟာအိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတွေကိုရှေ့သတင်းပတ်တွင်တွားရောက်မှာဖြစ်ပြီးအဲဒီကနေမှအရှေ့အလယ်ပိုင်းဒေသက UAE အာရဗ်စော်ဘွားများနိုင်ငံနဲ့ sorry အာရေဗျနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ယင်နာနဲ့တဘာဝတောင်းွေတွေပေါ်ကျော်လာတယ်လို့ယူဆထားကြတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်နိုင်ငံကပြောဆိုနေတာဖြစ်ပါတယ်။
အခွန်တန်းဆောင်မှုတွေနဲ့ဆက်နွယ်နေတဲ့ပနားမားနိုင်ငံကအထောက်အထားတွေထဲမှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမရွန်မိသားစုဝင်တွေရဲ့ဗဏ္ဍာရေးကိစ္စတွေပါဝင်ပတ်သက်နေတာတွေ့ခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့စနေနေ့ကလန်ဒန်မြို့မှာဆန္ဒပြကြပါတယ်။ဝန်ကြီးချုပ်နေထိုင်ရာဒေါင်းနင်းလမ်းမှာဆန္ဒပြသူတွေကတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့အချိန်တန်ပြီးအာဏာရအစိုးရကိုဆန့်ကျင်ကြအစရှိတဲ့စာတမ်းတွေအပါအဝင်ဆိုင်းဘုတ်မျိုးစုံကိုကင်ဆောင်ပြီးတော့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးဖို့ကြွေးကြော်ခဲ့ကြပါတယ်။စနေနေ့အစောပိုင်းကကျင်းပတဲ့ Conservative Party ရဲ့ຫນွေဥပောက်ယာတီညီလာခံအတွဲမှာတော့မိသားစုရဲ့အခွန်ပေးဆောင်မှုတွေနဲ့ပတ်သက်လို့သူ့အနေနဲ့ဒီထက်ပိုပြီးသတိထားစီမံခန့်ခွဲတဲ့အကြောင်းနဲ့သူ့အနေနဲ့သင်ခန်းစာယူသွားမှာဖြစ်တဲ့အကြောင်းကိုဝန်ကြီးချုပ်ကကတိပြုပြောကြားသွားခဲ့ပါတယ်။ဖြစ်ပျက်ခဲ့တဲ့ကိစ္စဟာသူ့မှသာဝင်ရှိပြီးတော့ဝန်ကြီးချုပ်ယုံဝန်ထမ်းတွေကိုအပြစ်မတင်သင့်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာအကြီးအကျယ်ဖော်ပြခံခဲ့ရတယ်လို့နှုတ်ထွက်ဖို့တောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးရဲအတော်ကြတော့မှဝန်ကြီးချုပ်ကဝန်ခံပြောဆိုခဲ့တာဖြစ်ပါတယ
်။ UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 0433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံတွင်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာတနည်းကြော်ကြဖမ်းဆီးခံထားရတဲ့ចောင်းသားအရေးတက်ကြွလှူရှားသူ69ဦးကိုလွတ်ပေးလိုက်တာဟာအစိုးရတဲ့အနေနဲ့လူခွင့်ရေးနဲ့အခြေခံလွတ်လပ်မှုတွေကိုတာဝန်ခံကတိပြုမှုအပေါ်ခိုင်မာတဲ့အတည်ပြုချက်ဖြစ်ကြောင်း EU ဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့ចောင်းသားတွေဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလများနဲ့ပတ်သက်လို့ကိစ္စများနဲ့ပတ်သက်လို့အနိကဆောင်ကြည့်လေ့လာခဲ့ပြီးရုံးချင်းတွေကိုလည်း EU လူခွင့်ရေးဆိုင်ရာထိတွေ့ဆက်ဆံမှုအရာလေ့လာတက်ရောက်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင် EU အနေနဲ့တခြားကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့သူတို့ပြန်လည်ထူထောင်ရေးကိစ္စတွေကိုလည်းစိတ်ဝင်စားစောင့်ကြည့်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားသတ်မှတ်ကများအဖွဲ့ချုပ်ကလည်းအချက်၅ချက်ပါကြေညာချက်ကို EPLA 6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းဖြုတ်ခွဲခံခဲ့ရပြီးတဲ့နောက်တာဝတီအကျဉ်းထောင်မှာတနည်းနဲ့29ရက်ကြာဖမ်းဆီးခံခဲ့ရတဲ့ចောင်းသားចောင်းသူတွေဒီမိုကရေစီပညာရေးကျူးပန့်ခဲ့သူတွေနိုင်ငံရေးတက်ကြွလှရှားသူတွေအကျဉ်းထောင်အသီးသီးမှာအမှုရင်ဆိုင်ခဲ့ရတဲ့ចောင်းသားចောင်းသူတွေအပြည်လက်ရှိရနေကပြန်လို့လာခဲ့ကြောင်းသူတို့လူမျိုးရေးအတွက်အစင်တဆိုင်တောင်းဆိုခဲ့တဲ့မိဘပြည်သူတွေနဲ့အဲ့ဒီလိုလူမျိုးရေးအတွက်အာဏာရပြည်တပတ်အတွင်းကျူးပန့်အားထုတ်ခဲ့တဲ့တမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အားကျေးဇူးတင်ကြောင်းပကတမူ၅ချက်နဲ့အညီပြည်သူတွေနဲ့တသားတည်းရပ်တည်ပြီးပညာရေးတောင်းဆိုချက်၁၁ချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်လွတ်တော်အစိုးရအသစ်တို့နဲ့ဆက်လက်ညှိနှိုင်းဖော်ဆောင်သွားမှာဖြစ်ကြောင်းပကတကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာစနေနေ့ကနေပြည်တော်ဆေးရုံကြီးမှာမျက်စိခွဲစိတ်ကုသမှုခံယူခဲ့ရတာအောင်မြင်စွာပြီးဆုံးသွားပြီဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ညာဘက်မျက်လုံးမှာတည်နေတဲ့အတွင်းတိမ်ကိုနေပြည်တော်ဆေးရုံကြီးပမောက်ခဒေါက်တာဆွေဦးလွင်ဦးဆောင်တဲ့အဖွဲ့ကတာဝန်ယူခွဲစိတ်ကုသပေးခဲ့တာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ဟာလောလောဆယ်နေပြည်တော်ဆေးရုံကြီးမှာရှိနေဆဲဖြစ်ပြီး၃လရက်ကြာရင်ပတ်တီးဖြေရမယ်လို့သိရပါတယ်။ဒေါက်တာဆန်းစုကြည်က2012ခုနှစ်မတ်လတုန်းကဘိတ်မြို့မဲဆွယ်စီယုံရီခီးစဉ်တွင်တွာလာရေးအခက်ခဲမျိုးမျိုးကြုံတွေ့ခဲ့ရပြီးတဲ့နောက်ကျန်းမာရေးချို့ယွင်းခဲ့မှုဖြစ်တဲ့အတွက်ဆရာဝန်ရဲ့အကြံပေးတိုက်တွန်းချက်အရမဲဆွယ်စီယုံရီခီးစဉ်တွေအားလုံးကိုဖျက်လိုက်ပြီးရန်ကုန်မြို့နေအိမ်မှာရက်အနည်းငယ်အနားယူခဲ့ရပါတယ်။ဒါ့အပြင်2003ခုနှစ်စက်တင်ဘာလအတွင်းတပန်းရင်အကြံဖက်တိုက်ခိုက်ခံရမှုအပြီးဖမ်းဆီးထိန်းသိမ်းခံထားရစဉ်မှာအမျိုးသမီးယောဂနဲ့ခွဲစိတ်ကုသမှုခံခဲ့ရပါသေးတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံသားရေးနဲ့နိုင်ငံတော်သမ္မတရုံးပြည်ထောင်စုဝန်ကြီးယာရုတွေကိုလည်းပူတွဲထမ်းဆောင်နေသူဖြစ်ပါတယ်
။ထိုင်ဝမ်သမ္မတမာရင်ကျောင်းဟာအရှေ့တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့လူသူအယောက်ပေါက်နည်းတဲ့ကျွန်းတစ်ခုကို ထိုင်ဝမ်ရဲ့ပိုင်ဆိုင်မှုပြသတဲ့အနေနဲ့စနေနေ့ကတွားရောက်လည်ပတ်ခဲ့ပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကိုထိုင်ဝမ်ရဲ့ပိုင်ဆိုင်မှုပြသလိုက်ပါတယ်။သမရမာရင်ကျောင်းဟာပန်ကြားကျွန်းကိုတရက်တာတွားရောက်တာဖြစ်ပါတယ်။သမရမာရင်ကျောင်းတွားခဲ့တဲ့ပန်ကြားကျွန်းဟာတရုတ်နိုင်ငံကဒါယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကုလို့ခေါ်တဲ့တရုတ်ဂျပန်နဲ့ထိုင်ဝမ်တို့သုံးပွင့်ဆိုင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းမဟုတ်ပေမဲ့အဲ့ဒီအငင်းပွားနေတဲ့ကျွန်းနဲ့အနီးဆုံးနေရာဖြစ်ပါတယ်။
နာဇီဂျာမန်ခေါင်းဆောင်ဟောင်းအဒော့ဖ်ဟစ်တလာမွေးဖွားရာနေရာကိုခေတ်သစ်နာဇီတွေရဲ့သူရဲကောင်းဗိမာန်နေရာတစ်ခုဖြစ်မလာစေဖို့ယူရပြီးတော့မူရင်းပုဂ္ဂလိကပိုင်ရှင်လက်ထက်ကနေတင်ဆက်နိုင်မဲ့ဥပဒေတရပြဋ္ဌာန်းနိုင်မှုဩစတြေးလျနိုင်ငံကစဉ်းစားနေပါတယ်ဥပဒေတရပြဋ္ဌာန်းနိုင်မဲ့ဆိုရင်ဘရော့နော့အမ်အင်းမြို့မှာရှိတဲ့အိမ်ကိုပိုင်ရှင်လက်ကနေရောချေးပေးသက်ယူနိုင်မှာဖြစ်တယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးကစနေနေ့မှာပြောဆိုခဲ့ပါတယ်ဒီအဆောက်အုံကိုရာစုနှစ်တစ်ခုကျော်ကြာဒေသခံမိသားစုတစုကပိုင်ဆိုင်ခဲ့တာဖြစ်ပြီးတော့အစိုးရကိုပြန်ရောင်းဖို့ညှင်းဆန်နေသလိုအဆောက်အုံကိုပြုပြင်မွမ်းမံဖို့ကိုလည်းလက်မခံပဲညှင်းဆန်နေတာဖြစ်ပါတယ်လက်တလုံးမှာတော့ဒီအဆောက်အုံမှာဘယ်သူမှမနေကြပါဘူ
း2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မနန္ဒာချန်တို့ကြီးညာပေးသွားတာပါဒီကနေ့မနက်ပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အစိုးရတင့်တဲ့ကျောင်းသားကောင်းဆောင်တွေပညာရေးကိစ္စဘယ်လိုညှိနှိုင်းသင့်တယ်လဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေး NLD အစိုးရနဲ့ကျောင်းသားကောင်းဆောင်တွေညှိနှိုင်းဆွေးနွေးကြတဲ့အခါအဆင်ပြေချောမွေ့စေဖို့တစ်ဖက်နဲ့တစ်ဖက်အလျှော့တွင်တွေလုပ်ကြရမယ်လို့ပြပရောက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲဒီလိုညှိနှိုင်းဆွေးနွေးပွဲတွေမှာပညာရေးဆိုင်ရာတက်ကြွတဲ့ပုံကိုယ်တွေလည်းထည့်သွင်းပါဝင်စေဖို့တိုက်တွန်းခဲ့ကြတဲ့အကြောင်းအသေးစိတ်ကိုမန္တန်တာချန်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်အရေးအစိုးရလက်ထက်တုန်းကပြုပြင်ပေးဖို့ပညာရေးတောင်းဆိုချက်၁၇ချက်ကိုဒေါအောင်ဆန်းစုကြည်အပါအဝင်တောင်ဝင်ရှိသူတွေနဲ့ဆက်လက်ညှိနှိုင်းဖော်ဆောင်သွားမယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတရဲ့ဧပြီလ9ရက်စနေနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ပရောင်မြမရေးတက်ကြွလှုပ်ရှားသူတွေကတော့ NLD အစိုးရနဲ့ကျောင်းသားတွေကြားညှိနှိုင်းဆွေးနွေးမှုတွေဟာအဆင်ပြေအောင်မြင်လိမ့်မယ်လို့ယုံကြည်နေကြတာပါ။နော်ဝေနိုင်ငံရောက်88မျိုးဆက်ကျောင်းသားတဦးဖြစ်တဲ့ကိုမြင့်အေးကတော့တစ်ဖက်နဲ့တစ်ဖက်အခက်အခဲမရှိပြပြလဲလဲညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်အပေးအယူတွေအတိုးအလျှော့တွေလုပ်ကြဖို့တိုက်တွန်းခဲ့ပါတယ
်ပထမဆုံးကျွန်တော်ပြောချင်တာကျောင်းသားတွေကသူတို့လူလာတဲ့ပညာရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းနိုင်တဲ့အရေးချင်းရှိတယ်လို့ကျွန်တော်ပထမဆုံးဟိုမြင်ပါတယ်အခုတက်တဲ့အစိုးရကဦးထင်ကျော်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့ကဒီအစိုးရနဲ့စိတ်ဓာတ်ညှိနှိုင်းတဲ့အခါမှာပြည်လည်မှုရမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်အဲ့တော့တခုတော့ပြောစရာရှိတာပေါ့ဒီမိုကရေစီတဘောကိုကတော့ပေါ့ဗျာတယောက်နဲ့တယောက်ကတောင်းဆိုချက်တယောက်ကလူလားချက်ကိုညှိနှိုင်းရတာဘူးဗျာအဲ့တော့တကယ်ဒီမိုကရေစီစစ်စစ်မှန်မှန်အစိုးရဆိုရင်တော့ညှိနှိုင်းမှုလောက်ရမှာဖြစ်တဲ့အတွက်ပြည်နယ်မှာပဲဒါပေမဲ့ကိုပြောတဲ့အတိုင်းတော့ရချင်မှရမှာပေါ့ဥပမာအဖြစ်ပေါ့ဗျာကျောင်းသားတွေကပညာရေးအသုံးအဖြစ်ကို20ရာခိုင်နှုန်းဖြစ်ရမယ်လို့ပြောထားတယ်အဲ့တော့လက်ရှိတိုင်းပြည်ရဲ့အခြေအနေအရ20ရာခိုင်နှုန်းကတော့ငါတို့ကတော့မတုံးနိုင်ဘူးဆိုတော့အပေးယူလို့တော့ဖြစ်သွားရင်ဖြစ်သွားနိုင်တယ်ပေါ့အဲ့ခါမှာတော့တယောက်နဲ့တယောက်ညှိနှိုင်းရမှာပေါ့တခုတော့ပြောစရာရှိတာပေါ့ဒီကညှိနှိုင်းနေဆိုတဲ့အခါကျတော့ကိုလူလားကကြည့်တော့အကုန်လုံးတော့ရချင်မှရမယ်ပေါ့အဲ့တော့ဒါကတော့ညှိနှိုင်းနေဆိုတဲ့ခုနပြောတဲ့ဆိုတာသူ့ဘက်ကအ short တင်းကိုဘက်ကအ short တင်းဆိုတာတော့ရှိမှာပေါ့လေအဲ့တော့ကျွန်တော်မြင်လာတော့အောင်မြင်နိုင်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ
်တခါကျောင်းဆရာမဟောင်းတူလည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့အမေရိကန်ပြည်ထောင်စုရောက်မက်ခင်အေးမြင့်ကတော့ကျောင်းသားတွေအနေနဲ့စိတ်ဆန္ဒမစော်ပဲဖြည်းဖြည်းချင်းညှိနှိုင်းမှုကိုတိုက်တွန်းခဲ့ပါတယ
်အခုက NLD အစိုးရဖြစ်ပေမဲ့ဒီအာဏာရှင်အစိုးရလုပ်ထားတဲ့ဟာတွေကိုလည်းခုကတဖြည်းဖြည်းနဲ့ဟိုလုပ်ယူနေရတဲ့အပေါ်မှာဖြစ်ပေါ်လာမဲ့အဖူထစ်တွေပြေလည်အောင်ဆိုတဲ့ဟာတွေဟာအချိန်ကိုပေးပြီးစောင့်နေကြပါတယ်။ဟိုကျောင်းသားပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်ဒီလှုပ်ချင်နေတဲ့သဏ္ဍာန်တွေအရာတွေမှန်သမျှတွေကိုအမအနေနဲ့ပြောချင်တာတော့အချိန်လေးကိုသိခံပြီးစောင့်ကြပါပေါ့နော်။အားလုံးကိုအဆင်ပြေချောမွေအောင်လုပ်ရမည်ဖြစ်တဲ့အတွက်ကြောင့်မို့လို့ခုချက်ချင်းရေရွန်းတူအခုရေကြီးတောက်လို့တော့မရဘူးပေါ့နော်။အလုံးကိုအချိန်လေးစောင့်လိုက်လို့ရှိရင်အကုန်လုံးအစဉ်ပြေချောမွေ့တဲ့ညီလန်းတွေကိုရမှာပ
ါဒါပြင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးညှိနှိုင်းဆွေးနွေးကြတဲ့အခါတက်သည့်နားလေတဲ့ပညာရှင်တွေပါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြခဲ့ကြတာပါ88မျိုးဆက်ကျောင်းသားတဦးဖြစ်တဲ့ကိုမြင့်အေးကတော့
အစိုးရ နဲ့ဆွေးနွေးတဲ့အခါမှာ NNE ကပါတာတော့ကောင်းတယ်ကျွန်တော်မြင်တာတော့ NNE ကပါထားတာအကောင်းဆုံးလို့ကျွန်တော်ထင်သူတို့ကပညာရှင်အုပ်စုလည်းဖြစ်တယ်ပညာရေးနဲ့ပတ်သက်လို့လည်းဒီဇိုင်းမှတ်မှတ်လုပ်နေတဲ့သူတွေဖြစ်တဲ့အတွက် NNE ကပါရင်တော့ကျွန်တော်မြင်တာတော့အင်မတန်သိလောက်ရတယ်သူတို့ NNE ရဲ့အကြောင်းသားရဲ့အစိုးရရဲ့ပေါ့နော်အဲ့လိုမျိုးသုံးပလဲပြောနိုင်ရင်တော့အင်မတန်ကောင်းတယ်လို့ကျွန်တော်ကတော့ထင်တယ
်ဒါအပြင်ဘကတာအဖွဲ့ချုပ်ခေါင်းဆောင်ကိုကျော်ကိုကိုကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးမှာတက္ကသိုလ်ကျောင်းနဲ့ကျောင်းသားသမဂ္ဂပေါ်ပေါက်ရေးဟာအဓိကကျတယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်လို့လည်းအမေရိကန်ရောက်နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်မြတ်သူကထောက်ခံပါတယ်
။ကျောင်းသားရှိလို့ကျောင်းသားသမဂ္ဂရှိမှာပဲ။ကျောင်းသားသမဂ္ဂနဲ့ပတ်သက်ပြီးတော့ကျောင်းသားတွေကိုစားပြုတဲ့အတန်းတော့ကျောင်းသားသမဂ္ဂပဲထွက်မှာပဲ။သမဂ္ဂမရှိတော့သူဘယ်မှလာထွက်နေမှာပေါ့။ဒါပဲ။မနေ့ကကျောင်းသားသမဂ္ဂကိုလွတ်တော်တယ်မှာဆွေးနွေးတဲ့ခါကျတော့ကျောင်းသားသမဂ္ဂဖြုတ်ပို့တော့မှအဲ့ဒီရလူနေစုကဘာလို့ဒီလိုညစီရေဦးစားပေးတဲ့သဘောရှိတယ်လေတိတ်ပြီးတော့သွန်တိုင်းမသွားတဲ့သဘောရှိတာပေါ့ဒီမူကြမ်းတော့ပါတယ်ကျွန်တော်သမဂ္ဂဆိုစာသာတော့မှဖြုတ်ခဲ့ရတယ်တင်တူပါတယ်ဒီနှစ်မှာကျတော့ကျွန်တော်ထင်တာအလုံးပြောင်းမှပြောင်းမှဖြစ်ပါတယ
်ပညာရေးဥပဒေပြင်ဆင်ရေးចောင်းသားတွေဘက်ကတောင်းဆိုတဲ့အချက်17ချက်ထဲမှာတော့ပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းသတ်မှတ်နိုင်ဖို့အခမဲ့ပညာရေးစနစ်ကိုအလဲတန်းအဆင့်ထိတိုးမြင့်ကျင့်သုံးဖို့ကျောင်းသားအရေးခင်းတွေကြောင့်ကျောင်းထုတ်ခံခဲ့ရတဲ့ကျောင်းသားတွေကိုကျောင်းပြန်တက်နိုင်ခွင့်ရဖို့ဆောင်မွေးပွဲစနစ်နဲ့ပညာသင်ကြားနည်းစနစ်တွေပြောင်းလဲဖို့စတဲ့အချက်တွေပါဝင်ပါလိမ့်ရှင်
။မနန္ဒချန်းစုံစမ်းတင်ပြခဲ့တာပါ။ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေခဲ့တဲ့ EITI မြမတည်ရန်ဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအစီရင်ခံစာကိုဦးအောင်ခင်ကတုံသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူတင်ဆက်ပေးထားပါရရှင
်။နော်ဝေးအခြေစိုက်တည်ရန်ဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ Extractive Industries Transparency Initiative EITI မှာမြန်မာအစိုးရဟာ2014ခုနှစ်ကအဖွဲ့ဝင်လောင်းဖြစ်လာပါတယ်။အစိုးရကစားထုတ်ဝေဖို့တာဝန်ရှိတာမို့2013-14ဘဏ္ဍာရေးနှစ်အတွက်144မျက်နှာမြန်မာသံရဇာတအစိုးရကစားကိုလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ပြန်ပါတယ်။အစိုးရကစားကိုကြည့်ရင်ရေနံဓာတ်ငွေလူသံရဇာတလုပ်ငန်းမှာအကြီးအကျယ်အလွဲသုံးစားလုပ်နိုင်တာကိုအထင်ရှားတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာဝင်ငွေ58ရာခိုင်နှုန်းကိုအစိုးရကမအပ်ပဲတိကျဗန်စရင်လှုပ်ထားပါတယ်တဲ့။တရားစတာဝင်ငွေကိုတိကျဗန်စရင်မှာထားတဲ့စွန့်အင်ဝင်ကြီးဌာနဟာအစိုးရရဲ့ပူပြီးငွေချင်းအင်အားကောင်းတယ်လို့ဖြစ်နေတာဟာ NLD အစိုးရကင်တွယ်ရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။တရားစတာကုမ္ပဏီတွေကပေးတဲ့အချက်အလက်နဲ့အစိုးရဌာနအဖွဲ့အစည်းကရတဲ့အချက်အလက်တွေကိုညှိနှိုင်းပြီးလူမှုစီးပွားရေးအထောက်အကူပြုဖို့အစီရင်ခံစာရေးရတာလို့ဆိုပါတယ်။ပွင့်လင်းမြင်သာမှုဒါဝင်ယူမှုဖြောင့်မတ်မှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုပြည်သူသဘောထားလေးစားမှုစတဲ့ EITI အခြေခံမူတွေဟာဒေါ်လာဗိုလ်ချုပ်ရဲ့လုပ်ပုံကင်ပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်
။2013-2014ဗန္ဒာရေးနှစ်မှာတည်ရန်ဇာတကရတဲ့ဝင်ငွေဟာကျပ်တန်းပေါင်း3တန်းကျော်ရှိတယ်လို့ဖော်ပြပါတယ်။ဒီအထက်မှာရေနံတန်းငွေကအများဆုံး85ရာခိုင်နှုန်းရှိပါတယ်။ကြောက်မြက်နဲ့ကြောက်စင်းဝင်ငွေက73ရာခိုင်နှုန်းရှိပြီးအခြားတွင်းထွက်ပစ္စည်းက2ရာခိုင်နှုန်းသာရှိပါတယ်။အစိုးရဝင်ငွေစုစုပေါင်းရဲ့24ရာခိုင်နှုန်းဟာတည်ရန်ဇာတကရတာဖြစ်ပါတယ်။ဓာတ်ငွေရောင်းရငွေဒေါ်လာတန်း3300ရှိပြီးကြောက်စင်းရောင်းရငွေဒေါ်လာတန်း1000ကျော်ရှိပါတယ်။ဒါပေမဲ့တည်ရန်ဇာတကုမ္ပဏီတွေကပေးတဲ့အခွန်ငွေကိုအမျက်ခွန်ဌာနနဲ့အကောက်ခွန်ဌာနကမဖော်ပြလို့ခြံလှက်ထားရတယ်လို့ဆိုပါတယ်။ကြောက်စင်းမှာလည်း20ရာခိုင်နှုန်းအခွန်စည်းကြက်တော်ကိုမဖော်ပြပဲကြောင်းမြက်ပြကန်းကရတဲ့အချက်လက်ကူတာဖော်ပြလို့မပြည့်စုံတဲ့အစီရင်ခံစာဖြစ်နေပါတယ
်မြမသင်္ဟာဇာတအဖွဲ့ကစည်စည်အစီရင်ခံစာတင်ပြဖို့မြစ်တာရက်ခံတာကိုကုမ္ပဏီ၃ခုကသာလိုက်လျောပါတယ် MPRL Petronas နဲ့ C Family တို့ဒါစည်စည်အစီရင်ခံစာကိုတင်ပြပါတယ်အစိုးရအဖွဲ့အစည်းနဲ့ကုမ္ပဏီတွေဟာ EITI အဖွဲ့ကမေးတာကိုမဖြေကြောင်းစည်စည်ချုပ်ကိုတိုင်တဲ့အခါမှာတရားစတာကုမ္ပဏီတခုချင်းရဲ့အချက်အလက်ကိုဘဏ္ဍာရေးနဲ့အခွန်ဌာနကတောင်ပေးနိုင်တာမဟုတ်ဘူးလို့ဆိုပါတယ်။တရားစတာကုမ္ပဏီတွေရဲ့ဝင်ငွေကိုလည်းဘဏ္ဍာရေးနဲ့အခွန်ဌာနကမဖော်ပြနိုင်ဘူးလို့အစိုးရခန်းစာမှာရေးထားပါတယ်။ကာလပေါက်ဈေးနဲ့တွက်ရင်ရေနံဓာတ်ငွေဒေါ်လာသန်း 9,500 ဘူးလောက်မြန်မာပြည်မှာရှိနေပါတယ်။နိုင်ငံပိုင်ရေနံဓာတ်ငွေလုပ်ငန်းဟာ ပုဂ္ဂလိကကန်ထရိုက်တီနဲ့တွဲပြီးဆောင်ရွက်နေပြီမဲ့စည်ရင်းအင်းမပြည့်စုံတာတွေများနေပါတယ
်ရေဒနာနဲ့ရေဒဂွန်ဓာတ်ငွေ့တွင်းကိုနိုင်ငံခြားကုမ္ပဏီနဲ့ဖက်ဆက်လုပ်ပြီးထိုင်းကိုဓာတ်ငွေ့ရောင်းနေတာ16နှစ်ရှိနေပါပြီနောက်14နှစ်ကြာရင်ဓာတ်ငွေ့ကုန်ခန်းမယ်လို့ခန့်မှန်းပါတယ်မုဒ္ဓမပင်လယ်ခွေကထိုင်းနဲ့မြန်မာဖက်ဆက်ဇော်ဒီကဓာတ်ငွေ့ကိုတော့2014မှာထိုင်းကိုစတင်တင်ပို့ပြီးပြည်တွင်းသုံးအတွက်လည်းဖြန့်ဝေပါတယ်ထိုင်းက80ရာခိုင်နှုန်းမြန်မာက20ရာခိုင်နှုန်းပိုင်တဲ့ဓာတ်ငွေ့တွင်ဖြစ်ပါတယ်။ရခိုင်ကမ်းလွန်ကရွှေဓာတ်ငွေ့ကို2014ဇန်နဝါရီမှာစတင်ထုတ်ယူပြီးတရုတ်ပြည်ကိုအနှစ်30စာချုပ်နဲ့တင်ပို့နေပါတယ်။6ရေနံချောင်းနဲ့မန်ရေနံဓာတ်ငွေ့ကိုလည်းဆက်လက်ထုတ်ယူနေပါတယ်။ရေနံဓာတ်ငွေ့ကန်ထရိုက်ကိုဖော်ပြဖို့ဥပဒေပြဋ္ဌာန်းထားတာမျိုးမရှိပါဘူး။ကန်ထရိုက်စာချုပ်မှာဖော်ပြခြင်းမပြုဖို့သဘောတူတာမို့မဖော်ပြကြဘူးလို့ဆိုပါတယ
်။2013-14ဘန်ဒါယင်းနဲ့အတွက်ဓာတ်ငွေ့ရောင်းရငွေသုံးမျိုးဖြစ်နေတာကိုလည်းဖော်ပြထားပါတယ်။ဓာတ်ငွေ့ရောင်းရငွေဒေါ်လာတန်ပေါင်း 3,600 ရောရှိတယ်လို့မြမရေနံဓာတ်ငွေ့လုပ်ငန်းကဆိုပါတယ်။အခောက်ကွန်ဌာနကဒေါ်လာတန်3,900ကျော်ဝင်တယ်လို့ဆိုတော့တန်တရာပိုများနေပါတယ်။ဘ ഹു စည်ရင်အင်ဌာနမနစ်ကထုတ်တဲ့စည်ရင်မှာဒေါ်လာတန်3,300သာဝင်တယ်ဆိုလို့တန်400နည်းနေပြန်ပါတယ်။အစိုးရဌာနသုံးခုမှာဓာတ်ငွေ့ရောင်းရငွေ၃မျိုးကွဲနေတဲ့အကြောင်းရင်းကိုမြမတင်အားစတာအဖွဲ့ EITI ကစုံစမ်းမေးမြန်းဖို့လိုနေပါတယ်။အခုမှတင်းတင်းလာစာဝင်ငွေကိုဖော်ပြတဲ့အတွက်မဖော်ပြတဲ့လွန်ခဲ့တဲ့အနှစ်20ကတင်အားစတာဝင်ငွေဘယ်ရောက်နေတယ်လဲလို့မေးစရာရှိပါတယ်။မြမရေနံဓာတ်ငွေ့လုပ်ငန်းဟာ1992စင်ကာပူမှာဗန်စင်ရင်ဖွင့်ပါတယ်။ရေနံဓာတ်ငွေ့အတွက်ရတဲ့စင်ရငွေဒေါ်လာ15သန်းနဲ့ဗန်စင်ရင်ဖွင့်တယ်လို့သူတေဒီဒက်နစ်ဘန်စတိန်းနဲ့လက်စလီကင်းက1996မှာစာတမ်းထုတ်ပါတယ်။အဲဒီနောက်စင်ကာပူဘန်စီရင်ကိုဓာတ်ငွေ့ဒေါ်လာရောမသမာငွေကြီးရောကတိနဲ့ချီးပြီးလှိမ့်ဝင်လာပါတယ်။ဗမာစစ်ဘူထဲမှာတန်းကြွယ်တထေးကြီးတွေရှိလာပါတယ်။အနှစ်20ကျော်လျှို့ဝှက်ထားတဲ့စစ်အုပ်စုရဲ့ဒေါ်လာငွေစီရင်ကိုစုံစမ်းစစ်ဆေးပြီးပေါ်ထုတ်ဖို့လိုအပ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုကြာသာပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ။အခုဆက်ပြီးဒေါ်လာလာတန်အစီအစဉ်ပို့ချထားတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတွင်ပါလဲလို့ထိပေးရတဲ့HEND hand ဆိုတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်းနာ ON on ကအပေါ်မှာ ONE apostrophe S one's ကလူတူတယောက်ရဲ့ HEND hands ကလဲဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကလူတူတယောက်နေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့အီဒီယမ်သဘောကလည်းရှင်းပါလေလက်နဲ့လှုပ်ရှားလုပ်ကန်ရတာဆိုတော့ကိုယ့်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့တော်ရရှိများစဉ်းစားပဲကြည့်နိုင်ပါလေဘာမှလုပ်လို့မရနိုင်တဲ့သဘောပေါ့ရှင်အီဒီယမ်အတိပယ်ကလည်းဒီတိုင်းပါပဲ sit on one's hand ဆိုရင်အဲ့ဒီလူဟာဘာမှမလုပ်ဘဲဒီတိုင်းကြည့်နေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေပြဿနာရင်ဆိုင်နေရပြီမဲ့လို့ဖြည့်ရှိမှုဘာမှအီယူဆောင်ရွက်ခြင်းမရှိတာကျမတို့မြန်မာမှာဆိုရင်ကိစ္စတစ်ခုခုနဲ့ပတ်သက်လို့လက်ပိုက်ကြည့်နေရတဲ့သဘောမျိုးနဲ့ဆင်တူပါတယ်အကူအညီလိုနေတာကိုတွေ့နေပြီမဲ့လို့လေဘယ်လိုမှဝင်ရောက်ကူညီခြင်းမရှိတာကိုလည်းဆိုလိုပါတယ်ဒီခါတလေလဲကိုကလုပ်ပြီးကြည့်အောင်မှအခြေအနေကအဟန္တာဖြစ်တဲ့အနေအထားမျိုးမှလည်းရှိနိုင်ပါတယ်တနည်းတော့လုပ်ပေးဖို့ဘာမှမတတ်နိုင်တဲ့သဘောမျိုးပေါ့ရှင်ဒီတုံးနေပတ်တဲ့သူဂျော့ဂျ်ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The people in the city are facing regular blackouts but the electricity department is sitting on its hands so the locals are getting very angry
အဲ့ဒီမြို့မှာလူတွေကမကြခဏမိလုံးမပြစ်တာကိုရင်ဆိုင်နေကြရတယ်လीကျက်စစ်ဓာတ်အပီးဌာနကလည်းဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူးမြို့ကန်တူလည်းအတော်လေးဒေါသထွက်နေကြလေလို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
The people in the city are facing regular blackouts, but the electricity department is sitting on its hands, so the locals are getting very angry.
Kudutia timpia bime idiom atungaro.
Hand in glove.
Surabe pibai, salumbanga. H E N D, hand ga le. I N N ga tema. G L O V E, glove ga le e suro. စကွိုက်ခွင့်ရဲ့ဓာတ်ရိုက်ကြီးပဲကတော့တနည်းအားဖြင့်လက်အိတ်ဝစ်ထားတဲ့လက်ပေါ့လက်အိတ်နဲ့လက်ကတော်ရမှာဖြစ်သလိုအထက်ကလက်လှုပ်ရှားသလိုပဲအပြင်မှာဝစ်ထားတဲ့လက်အိတ်ကလည်းလိုက်လှုပ်ရှားရတာမို့လက်နဲ့လက်အိတ်ဟာတသားတည်းရှိနေတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးရဲ့အီဒီယမ်အတိပဲကလူတွေကိုရင်ညွှန်းသုံးမယ်ဆိုရင်လူနှူးဦးဟာတိတ်ကိုနှုတ်ကိုစိတ်ဖြစ်တဲ့သဘောစိတ Uzu, Sadapin, don't we need Sindurelo Suyamava? Di Domi Badelu, George Rupide Umago, Nasinjayao.
Some policemen who were working hand in glove with the drug gang were arrested and jailed.
Eddie Muye Si Gaine, Jetejande, Logaine, Yedicho, Pansi Kanyabi, Tauncha Kanyari Lilo, Debe Yabari.
Some policemen who were working hand in glove with the drug gang were arrested and jailed. High-handed.
H-I-G-H, H-A-N-D-E-D, handed ga kaindwera, so it was quite huye daya tibe garo, amingani kaindwera bo. Idiom sure to white tibe gale, a pozigani nira. Sesambunga, Maumara, Mamana, Tangwabi, Sesam, Jumudamu, Jamaru Mima, Banzga Maro, and Nanjin, Pujaramu, Usuluda Pibari. Do you know about the loo, George Rupi de Umago, Nasinjayao?
The factory workers went on strike because they want to protest the manager who was high handed.
Sayon Ludmariga, the big mau kejari. Manager, and Nanjin, Pujare, Sesam Mubo.
The factory workers went on strike because they want to protest the manager who was high-handed. Caught red-handed.
C-A-U-G-H-T, caught ga, C-A-T-C-H, catch, so that pamire, so that debe yare woha yaye, past tense, I take the bogu piare, kriya verb pibari. Red red ga nida, HANDED handed ga lo sauna lo debe yaro. Squite huye daya debe garo, yani ne lo sauna gu, mida boshi. Di don't see the laragaro, sangayazu, Scotland nga pide lo subari. Lemma niyon shire tui, pija nide, yusagani, sinte lara pibari. Idiom debe garo, the cuckoo, julo nagu, lebu lecha, mide the bobe pibari.
John was caught red-handed smoking cigarettes by his wife. She was angry with him, as he has promised her he would stop this habit.
John sali tau da go tuye amyut mi ga lepu lecha mi dware li. Tu ga eri ichin go phyaw pa me lo kri be tha ro tu amyut mi ga
John was caught red-handed smoking cigarettes by his wife. She was angry with him, as he has promised her he would stop this habit.
Sit on one's
hands, hand in glove, high-handed, caught red-handed.
တို့ဖြစ်ကြပါတယ်နောက်တစ်ရင်ပါကုလိုချီမျိုးမှာလဲနောက်ထပ်အီဒီယမ်အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်တော်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင်ဖူယိုရီအမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်
VOA မြန်မာ မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA American တန်ကနေ2016ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်စာအစီအစဉ်အတွင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပြီးဒီအစီအစဉ်ကိုမထုတ်လွှင့်ခင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအခုအရင်ပြောပြပါဦးမယ်။ဩစတြေးလျနိုင်ငံရဲ့စိုက်ပျိုးရေးလှုပ်သားရှားပါမှုကိုဆက်ရုပ်ဆက်ရမ်းတရားတွေနဲ့အစားထိုးနိုင်ဖို့ဩစတြေးလျအခြေစိုက်ကုမ္ပဏီတစ်ခုကမျှော်လင့်နေပါတယ်။အစပိုင်းတီထွင်မှုမှာပျိုးကင်းရေဖြန့်တဲ့ဆက်ရုပ်တွေဖြစ်ပေမဲ့နောက်ပိုင်းမှာလိုအပ်ချက်အရပြောင်းလဲအသုံးပြုနိုင်တဲ့ဆက်ရုပ်တွေအထိထုတ်လုပ်သွားနိုင်ဖို့ကိုလည်းရည်ရွယ်ထားပါတယ်။ AP သတင်းဆောင်ပါကိုမသိန်ကြီးထက်ကပြောပြပေးပါမယ်ရှင်
။အလူလျောက်ဆက်ရုပ်တွေစိုက်ခင်းထဲမှာရေဖြန့်နေကြတာဖြစ်ပါတယ်။ဒါကစိုက်ပျိုးရေးလုပ်ငန်းရဲ့အနာဂတ်လည်းဖြစ်ကောင်းဖြစ်လာမှာပါ။ရည်ဖြန်းမှုနေရာတွေမလစ်လပ်ခဲ့ရအောင်ဆက်ရုပ်ဆက်ရမ်းတရားတွေအချင်းချင်းဆက်သွယ်ဆောင်ရွက်ကြပါတယ်။စွမ်းစိုက်ပျိုးရေးလုပ်ငန်းကိုတည်ထောင်သူအန်ဒရူးဘိတ်ကတော့အစီအစက်သုံးခဲ့တဲ့စိုက်ပျိုးရေးသုံးဆက်တွေကကြီးလွန်လေးလံလွန်းလို့300ဆွဲရခက်တာကြောင့်ဒီဆက်ရုပ်အသေးလေးတွေကိုတီထွင်ဖို့စိတ်ကူးရခဲ့တာလို့အခုလို့ပြောပါတယ်
။ These are swarms of little lightweight robots that work
well. စိုက်ခင်းထဲမှာအလုပ်အတူတူလုပ်ကြတဲ့ပေါ့ပေါ့ပါပါရှိလာတဲ့ဆက်ရုပ်ငယ်လေးတွေပါ။ယင်းတော့ကသုံးတဲ့ဆက်တွေကလေးလံပြီးအလုပ်လုပ်ရတာကလည်းရှင်းရှင်းလင်းလင်းလွယ်လွယ်ကူကူမရှိပါဘူးအသေးထွက်လာတိုင်းပိုပြီးကြီးသွားတယ်လေ
ဒါနဲ့ပဲအစုအဖွဲ့လိုက်အလုပ်လုပ်နိုင်မဲ့ဆက်ရုပ်အသေးလေးတွေကိုပုံစံထုတ်တီထွင်ထုတ်လုပ်ဖို့ဖြစ်လာရတာလို့သူကပြောပါတယ်ဒီတီထွင်မှုကိုတော့ Queensland ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းအခုကုမ္ပဏီရဲ့ဥက္ကဋ္ဌ Campbell Newman ကအထောက်အကူပေးခဲ့ပါတယ်ပြိုကင်းတွေကိုရေဖြန့်ပေးနိုင်တဲ့ဆက်ရုပ်တွေကလယ်သမားတွေရဲ့နေရာကိုအစမထိုးနိုင်ပေမဲ့လုပ်ငန်းတွေပိုပြီးလွယ်ကူသွားစေတယ်လို့တီထွင်သူတွေကပြောပါတယ်ဒီစိုက်ပျိုးရေးလုပ်ငန်းသုံးဆက်ရုပ်တွေတီထွင်ထုတ်လုပ်မှုတွေတဲ့ကိုတက္ကသိုလ်တွေလည်းပါဝင်လာခဲ့ပြီးငွေကြေးထောက်ပံ့တာနဲ့သုတေသနတွေဝင်ရောက်လုပ်ကိုင်နေကြပါပြီဆက်မှုအင်ဂျင်နီယာကျောင်းသားတွန်ဟောလ်ကွမ်ကတော့ဒီဆက်ရုပ်တွေဈေးကွက်တစ်ခုရှာလာနိုင်တယ်လို့ယုံကြည်ထားသူဖြစ်ပါတယ
် especially with the the skills shortage that's
တွန်းကျင်လုပ်သားမလုံမလောက်ဖြစ်လာတဲ့အခြေမျိုးမှာလူသမားတယောက်ကိုယာယီငှားရမ်းအသုံးပြုမဲ့အစားဆက်ရုပ်တွေတုံးလို့ရတယ်လေ
လက်ရှိတီထွင်ထားတဲ့ဆက်ရုပ်တွေကတော့မျိုးစေ့တွေကိုရေဖြန့်ပေးဖို့ပဲဖြစ်ပေမဲ့နောက်ပိုင်းမှာတော့ကရိယာအသစ်တွေတီထွင်တက်ဆင်နိုင်ပြီဆိုရင်လယ်သမားတွေလိုအပ်ချက်အတိုင်းပြောင်းလဲအသုံးချနိုင်ဖို့အထီးကိုလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားတာဖြစ်ပါတယ်အခုလက်ရှိကနအူစမ်းသပ်ထုတ်လုပ်ထားတဲ့ဆက်ရုပ်တွေကိုနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကြားမှာလည်းစိတ်ဝင်စားနေကြပြီဖြစ်ပါလိမ့်ရှင်
ရရှိမြရှင် NLD ပါတီဥဆောင်တဲ့အစိုးရအသစ်နဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါစူးစမ်းလာနေကြပါတယ်နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုဘက်ပအောင်အရှိနဲ့အနောက်နိုင်ငံတွေကြောင့်လွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်ဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုကတော့မနေ့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါတော့မယ်။ကိုကျော်ကျော်တိတ်စီစဉ်ပြီးမဆုမွန်ကထုတ်လုပ်သူဖြစ်ဆောင်ရွက်ပေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရရဲ့လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေအခုဆိုရင်မြန်မာနိုင်ငံမှာအုပ်ချုပ်ရေးဥပဒေပြုရေးမန်နိုင်ရေးနှစ်ရပ်စလုံးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါပြီတနည်းအားဖြင့်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီအာဏာကြီးနှစ်ရပ်ကိုပိုင်ပိုင်ဆုပ်ကိုင်ထားနိုင်ပြီလို့ကျွန်တော်တို့အကြမ်းမြအဖြစ်ပြောလို့ရမှာပါအဲ့ဒီအထက်ကမှတခါထပ်ပြီးတော့ဒေါက်တာဆန်းစုကြည်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေပါတယ်ဆိုတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ဥပဒေမူကြောင်းကိုတင်တဲ့အချိန်တုန်းကတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တာရှိတာကိုလည်းပဲကျွန်တော်တို့သဘောထားချင်အားလုံးသိပြီးသားပါအဲ့ဒီအခြေအနေတွေအောက်မှာဒီလိုမျိုးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရူးကိုဖန်တီးယူလိုက်ခြင်းသည်အဲ့ဒီကနေတစ်ဆင့်နောက်ဆက်တဲ့ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲချုပ်ပြီးတော့ပြောရရင်ကျွန်တော်တို့ဒါကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့အစီအစဉ်ကိုဝင်ပြီးတော့ဆွေးနွေးကြတဲ့လူတွေအတော်လေးများပါတယ်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ရဲ့ Facebook မှာမှတ်ချက်ပေးပြီးဆွေးနွေးထားတာလည်းရှိပါတယ်ဒါကဘာကိုပြသလဲဆိုတော့မြန်မာနိုင်ငံရဲ့တိုင်းရင်းပြည်ရာကိစ္စဝေါ်ဝါကိုလူတွေတိတိပူပူပြီးတော့စိတ်ဝင်စားလာကြတယ်ကိုကိုတိုင်းဝင်ရောက်ဆွေးနွေးပြောဆိုလာကြတယ်ဆိုတာကိုတွေ့ရတာပါဒါဟာကောင်းတဲ့အချက်ပါပြောဆိုဆွေးနွေးညှင်းခုံတယ်ဆိုတာနိုင်ငံရေးရာတွေကိုဖြည့်ရှာတဲ့အခါမှာကောင်းတဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့အားလုံးကိုနေရာပေးနိုင်အောင်လို့အတတ်နိုင်ဆုံးလူရင်းတူရှင်းတိတိမိမိဆွေးနွေးသားကြရအောင်ပါပင်နယ်ဆွေးနွေးပေးဖို့အတွက်ကျွန်တော်တို့မန္တလေးမြို့ကရှင်းနေကြီးဦးသိန်းတန်းဦးကိုဖိတ်ခေါ်ထားပါတယ်တခါမြမအေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ကြားပါရစေဒီဥပဒေကဒီတနည်းအားဖြင့်ပြောရင်ဒေါ်ဆန်းစုကြည်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ယူလိုက်တာဒီဘလို့နောက်ဆက်တွဲအလားအလာတွေရှိလာနိုင်မှာလဲဦးသိန်းတန်းဦ
းကျွန်တော်ကတော့တန်းကြီးတွေကောင်းတယ်လို့ပဲမြင်ပါတယ်နောက်ဆက်တွဲလာလာဆိုဒါကိုယ်ဝန်လင်းပြောရတော့အရေးတိုင်အကျိုးပေးသွားတာပေါ့အမှန်တကယ်ကဒေါ်ဆန်းစုကြည်အတွက်ရည်စူးပြီးတော့ကြောင်ပြောရင်59စာတုံးကိုလုပ်ထားတယ်သမရမဖြစ်အောင်တားထားတာပေါ့နော်အခုကျတော့သမရကျုပ်ဝင်ကြီးဖြစ်ပြီးတော့အုတ်ချွေအာနာကိုကျင့်သုံးမကပဲနဲ့တွတ်တော်ရဲ့အတိုင်းအတာဖြစ်သွားတယ်ဆိုတော့အဲ့ဒါသူကအာနာနဲ့ဆုံးရောက်သွားတယ်လို့ဖြစ်တယ်။ဒုရအတွင်းသူဒီကျွန်တော်တို့ကဒီမိုကရေစီနီးစနစ်ရသွားတဲ့အခါကျတော့အာနာရှင်တွေကဒီနောက်သူတို့ကိုချွန်လာနိုင်မယ်လို့မလုပ်နိုင်အောင်ပိတ်ထားရင်တန်းလန်းတဲ့တစ်ဖက်ကဖြစ်လာလို့ဒီနောက်ဆက်တဲ့ပေါ်လာနိုင်တယ်ဆိုတာကတော့တစ်ဖက်ကအတိုက်ခံနေတယ်အခုကန့်ဝတ်တာတွေရှိတာပေါ့လေ။ဒါနဲ့ဒီမိုကရေစီဖြစ်စင်မှာမဆန်းပါဘူး။သူတို့ဒါသူတို့ရေးထားတဲ့စာအုပ်စိတ်ကြီးရပါတယ်ပုံမှန်တွေတိုင်းလောက်ထားတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့တော့ထူးခြားတဲ့ကြီးကျယ်တဲ့ဒီကိုယ်တိုင်မှုရှိလာတယ်မထင်ဘူ
းဟုတ်ကဲ့ဒေါက်တာရေမျိုးသိန်
းအဲကျွန်တော်အမြင်ကတော့ပေါ့လေအဲဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေပေါ်လာတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအချက်အတည်းကြောင့်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့ဒီဥပဒေကိုကြီးလိုက်တဲ့အခါမှာပုံမှန်2008နဲ့ကြည့်မယ်ဆိုရင်သူကအာဏာပိုင်ပုဂ္ဂိုလ်တဦးကိုတာဝန်နဲ့လုပ်ပိုင်ခွင့်နေပြည်တော်စုလွတ်တော်အနေနဲ့ပေးပိုင်ခွင့်ရှိတဲ့အခါကျတော့အဲ့ဒီဘက်ကကြည့်ရင်တော့ဒီဥပဒေဟာဘောင်းဝင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ကို2015ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတစ်ရက်လုံးကပုံဩပြီးမဲပေးခဲ့တာဟာသူ့ကိုတိုင်းပြည်ခေါင်းဆောင်ဖြစ်စေချင်လို့သမရဖြစ်စေချင်လို့ပါ။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ရသူဟာသမရမဖြစ်နိုင်တဲ့အနေအထားမှာအဲ့ဒါကိုကျော်လွှားနိုင်မှုအတွက်နိုင်ငံတော်ဤအတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေဆိုတာမျိုးကိုပြဋ္ဌာန်းလာတာလို့ကျွန်တော်ကတော့သုံးသပ်ပ
ါဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့တွင်းပြီးတော့ဖုံးနဲ့ပေါ့လေကျွန်တော်တို့အတန်တွင်းထားပြီးတော့ဆွေးနွေးထားတဲ့တော်ရရှင်သူရဲ့ဆွေးနွေးချက်ရှိပါတယ်သူကဘကိုးမျိုးကဥပင်ဆိုင်ရဲ့ဆွေးနွေးချက်ပါအဲ့ဒီဆွေးနွေးချက်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်ရအောင်ပ
ါကျွန်တော်ဒီမြင်ချက်ကတော့ဆိုးလာနိုင်တာကိုအရင်ဆုံးပြောမှာပေါ့ဗျာကောင်းလာနိုင်တာကတော့နောက်မှာပြောဆိုးလာနိုင်တယ်ဆိုတာကဟိုကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ဥဆောင်နေတဲ့အခုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့သွားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့တတ်တော်အနေနဲ့ရတယ်အမြင်မရှိမနဲ့ဟိုပေါ့ဗျာသူတို့ရဲ့ဝါရဇောင်းနဲ့လိုက်ပြီးတော့ကိုလကန်လန်လုပ်နေမယ်နောက်တစ်ခုကလည်းအခုတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေရတယ်အဲကျွန်တော်တို့လက်လံပြီးတော့ပူးပေါင်းဆောင်ရွက်ပြီးကမ္ဘာကြီးမလုပ်ဘူးတကအခုနိုင်ငံရေးပါတီအချို့ပေါ့တိုင်းရင်းသားနိုင်ငံရေးပါတီအချို့ဟိုအကုန်လုံးတော့ပြောတာမဟုတ်အဲ့ဒါတွေကလည်းအခုကျွန်တော်အင်တာဗျူးအတန်နေတဲ့မှာသူတို့ပြောပြောနေတာတွေကတိတ်မကောင်းချင်ဘူးအဲ့တော့သူတို့လည်းပူပေါင်းဆောင်ရွက်မှုသူတို့ကလိုက်ကြီးမလုပ်ဖ ೇನೆ အဲ့လိုနေတော့ဆိုးလာနေတာအဲ့ဒါတွေကိုပြုတ်ပြင်ပြီးတော့အမြင်ပိုင်းတွေမြင်ပြီးတော့လိုက်ကြီးပူပေါင်းဆောင်ရွက်မယ်ဆိုရင်တော့နိုင်ငံတော်ကြီးက80အရန်ကောင်းလာမှာပဲเนาะအဲ့လိုမှလုပ်နေရင်ကျွန်တော်တို့ 1962ခုနှစ်အဲလိုပဲပါတီမှာတိုင်းနာတွေကပွားစီပွားစီလုပ်တော့စစ်တပ်ကဥနေဝင်ကအကြောင်းပြပြီးတော့အာဏာသိမ်းတယ်လို့အခုလည်းအဲလိုဖြစ်လာနိုင်တဲ့အကြောင်းတွေရှိတယ်ပေါ့ဗျာအဲ့ဒါပါပဲ
ဥပြင်ဆိုင်ဆွေးနွေးတော့တဲ့ထဲမှာစိုးရင်စိတ်စိုးရင်တန်ဆွနေတာကျွန်တော်တို့နားလည်နိုင်လို့နားလည်လို့ရပါတယ်တတိစတာကိုရှင်းရှင်းလင်းလင်းသိနိုင်ပါပါဆိုတော့ဥသိန်းတန်းဦးဒီလိုမျိုးစိုးရင်ချက်တွေကတော့ကြိုးချောင်းစီလျော်မှုမရှိဘူးလားဗျဟု
တ်ကျွန်တော်တို့ကနှမျိုးစဉ်းစားလို့ရပါတယ်ဗျအဲ့ဒီကိစ္စလေဟိုအချင်းနိုင်ငံတော်ရဲ့ခင်ချင်းက1960နှစ်အနေဒါမဟုတ်ပါဘူး1980လည်းမဟုတ်ဘူး2000လည်းမဟုတ်ဘူးနောက်တစ်ခါဒီကဘာကြီးကလိုကြောင်းလဲနေတဲ့အပြင်ကျွန်တော်တို့ပြည်သူလူထုရဲ့အခန့်ကဏ္ဍပြည်သူလူရဲ့အင်မတန်မှနိုင်ငံရေးကနိုးကြားတက်ကြွနေတဲ့အနေအထားတွေ့ဆုံးအဲ့တော့အလွယ်တကူကတော့အရင်လိုစိတ်ထင်တယ်လုပ်သွားနိုင်တယ်ဒီသားမျိုးမရှိဘူးစိုးရိမ်စရာရှိကောင်းရှိနေမယ်ဒီနေရာမှာလည်းနှစ်ပိုင်းပဲဗျာကျွန်တော်ကတပိုင်းကတပိုင်းကပါလဲဆိုတော့ဟိုတစ်ဖက်ကလက်ဝဲပဲအတော်တင်ဖြစ်ပြီးတော့အာဘုံကြိုက်ဘုံဆန့်ကျင်ဘုံဖြုတ်ဘုံကထုတ်ဘုံသိမ်းစာတွေရှိတယ်ကတက်ကလည်းအဲ့ဒီစိုးရိမ်လားဆိုတာကိုအကြောင်းပြပြီးတော့ဟာဘာမှမလုပ်နဲ့သူတို့ညူညင်းကုန်ပြီးမယ်မတရားလုပ်တာဆိုမလုပ်နဲ့ဒီဥရိနဲ့မက်ဟိုငွေတွေစုဆောင်တာလည်းရေးမလုပ်နဲ့တော့မတရားတဲ့စီမံချက်တွေတော့ဖြစ်နေဆိုတော့လုံးဝရှုပ်ပေးလို့လည်းသွားနိုင်တယ်ကျွန်တော်မြင်တာကတော့ဒါတမန်ပဲဗျာဒါစစ်တပ်နေလို့သူကောက်ကတာရှိတယ်ဒါဆက်ဝတ်နိုင်ပါလေအဲပုံတရားကြည့်တဲ့ခါကျ5ရောက်တော့ကခိုင်းနေတာကိုတွေ့ရတယ်
ဟုတ်ကဲ့
အဲ့တော့ဒါလည်းဒီလိုပဲဖြစ်စဉ်ကသူကောက်ကတာပဲဗျာဟိုစိုးရိမ်စရာအခြေအနေရှိတယ်ဆိုတော့မှန်တယ်ဖြစ်တာ60နှစ်88000ကောင်မဟုတ်ဘူ
းဟုတ်ကဲ့
ဒီလူလူကအဲ့ဒီနေတာလည်းမဟုတ်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့တော်တော်ရန်မျိုးသိင်ခုနရှင်းနေဦးသိင်တန်းဦးပြောသွားတာအပြင်ခုနစိုးရိမ်စိတ်တွေယော့သွားအောင်စိုးရိမ်စိတ်တွေပျောက်သွားအောင်တခြားအကြောင်းပြချက်ခိုင်လုံတဲ့အချက်တွေရှိသေးလား
အဲကျွန်တော်အမြင်ကတော့ဗောလေကျွန်တော်တို့တိုင်းပြည်မှာဒီအရက်ဘက်စစ်ဘက်ဆက်ဆံရေးဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတဲ့နေရာမှာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်ကပဲကောင်းအောင်လုပ်လို့ဖြစ်ရင်မဖြစ်နိုင်ပါဘူးအဲ့တော့တမန်တော်ဘက်ကလည်းဒီအရက်ဘက်စစ်ဘက်ဆက်ဆံရေးပုံမကောင်းမလာအောင်ပူးပေါင်းပါဝင်မှုလိုအပ်ပါတယ်အဲ့ဒီအခါမှာဥမာဒေါအောင်ဆန်းစုကြည်ကိုတော့နိုင်ငံတော်ကြီးအတိုင်းအမြံပုံကိုဖြစ်ခါလိုက်တဲ့အတွက်ကြောင့်မလို့တော့တိုင်းပြည်နဲ့ပြည်သူလူထုအတွက်အဲတမတော်အပါဝင်ပေါ့လေအားလုံးအတွက်အကျိုးရှိမယ်ဆိုရင်တမတော်အနေနဲ့ဒီကိစ္စကိုမကန့်ကွက်ဘဲနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ
်အ
ဲ့ဒီလိုစဉ်းစားနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးဟာပိုပြီးကောင်းလာမယ်ပိုပြီးအလုပ်ဖြစ်လာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့စလိုင်းဘွေကိုကဲဆလိုင်းဘွေကိုဘလို့မြင်ပါတယ်ဒေါ်ဆန်းစုကြည်တိုင်မင်းကပုတ်ကိုဒါဝန်ယူလိုက်တာဒီနောက်ဆက်တယ်ဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါတယ
်ကောင်းတဲ့အကျိုးဆက်တွေပဲဖြစ်လာမှာပါဆရာဘာတောင်းလဲဆိုတော့ဒီအတိုင်းပြင်ခါဥပဒေကိုနိုင်ကဖတ်မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့လုတ်ပိုင်ခွင့်ကဒါဝန်ကဥပဒေပြည်ကိုလည်းမထိခိုက်ဘူးတရားစီရင်ကိုလည်းမထိခိုက်ဘူးဥပဒေနောက်ပြီးတော့အုပ်ချုပ်ရေးကိုလည်းမထိခိုက်ဘူး तू ကအတိုင်းပြင်ခါဆိုတော့ तू ကလူအယောက်ပြန်ပေးမယ် now အတူအကြောင်မယူချင်လို့ဆိုရတယ်တော်တော့အခုကဘာလို့အနေလဲဆိုရင်ပုံမှန်နှစ်တခွင်ရတဲ့ဥချက်အခြေခံဥပဒေနဲ့တော်ညီမှုတွေဆိုတာစစ်တပ်ကနောက်ဆိုရင်တော့နားလည်မှာပါသူတို့ဟိုဗာလဲနည်းနည်းကန့်ကွက်တဲ့ဥစ္စာကတော့သူတို့အခြေခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာကြီးကသူတို့စာအုပ်ကြီးကိုကင်ညေလို့ပါနောက်ဆိုရင်တော့နှစ်တခွင်ကတကယ်ခုနဟိုပြောသွားတယ်လို့ပဲတကယ်အခြေခံဥပဒေနဲ့ဒီဥပဒေနဲ့တော့ဘာမှဖြေလည်ဆက်ကျင်မရှိပါဘူးအဲ့တော့တော်အောင်ဆောင်စစ်ကြီးကခုမှအင်္ဂလိပ်လိုနဲ့ဘာသာပြန်မယ်ဆိုတော့ကောင်ဆယ်လာမြန်မာပြည်သူလူထုတရက်လုံးစစ်တပ်ရောလင်းနေကြတဲ့အားလုံးကစိတ်ရောကရှိနေတဲ့သူတွေငါတို့ကအဲ့တော့ဒီတက်တနာရောကောင်ဆယ်လာအတိုင်းပင်ခံပုဂ္ဂိုလ်ကဖြေစစ်တင်ရမှာပေါ့ဆိုတော့ဒီဥစ္စာတို့ကောင်းတဲ့ဥစ္စာပါဆရာ
ဟုတ်ကဲ့စလိုင်းဘွေကုန်ကျေးဇူးအများကြီးတင်ပါတယ်ဦးသိန်းသန်းဦးဒေါ်ဆန်းစုကြည်ကအတိုင်းပင်ခံပုဂ္ဂိုလ်ဆိုပေမဲ့ဒါကဝင်ကြီးလိုမျိုးဝင်ကြီးချုပ်လိုမျိုးပြောရရင်တမရဒုသမရလိုမျိုးအုပ်ချုပ်ရေးမှာအမိအနာပေးလို့ရတဲ့ယာရုတောင်မဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒါနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ပါသို့တော်ရဲ့ဒါတို့ကတိုင်းပြည်ငါပုဂ္ဂိုလ်ကဘူးအမိအနာပေးလို့တော့မရပါဘူးဒါပဲတင်ပြချက်အကြံကောင်းကြံကိုပေးနေတဲ့အနေထားဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားကပြောရရင်တော့ပါပါလီစီလီကပါပါလီလို့ကျွန်တော်အဲ့လိုပဲနားလည်ပါတယ်အများရဲ့မြန်မာလည်းပဲဟုတ်လားဒေါ်ဆန်းစုကြည်ကနိုင်ငံရဲ့ကိစ္စဝဝကိုတော်ဝင်ယူပြီးတော့သူကဥဆောင်ပြီးတော့စီမံခန့်ခွဲမယ်လို့အများကလည်းဒီလိုပဲနားလည်ထားကြတာပါနောက်ထပ်ကျွန်တော်တိုင်းဆွေးနွေးမယ့်တော်တော်ရှင်တို့ကိုဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကကိုလှမောင်ကဲကိုလှမောင်ရဲ့သဘောထားကြားပြစီခင်ဗျအ
ော်ကျေးဇူးပါဗျအတိုင်းဝန်ခံပုဂ္ဂိုလ်ဆိုတဲ့စကားလုံးပဲစစ်တပ်တွေကစကားလုံးပဲကြောက်နေတာဗျအကြံပေးနိုင်ငံတော်အကြံပေးဆိုရင်တော့မှသူတို့ဟိုမျက်စိလည်လည်တော့ဘာလို့သူတို့တမန်ဥပဒေဆက်ဆက်ကလည်းသမရအကြံပေးဆိုတဲ့စကားလုံးတုံးနေတာပေါ့ဗျအဲ့တော့ဒါလည်းတုံးတုံးမှာဒေါ်အောင်ဆန်းစုကြည်ကတော့ဒေါ်အောင်ဆန်းစုကြည်ပါပဲ ရနေရရောက်တော့ဆန်းစုကြည်ကဥဆောင်မယ်ဆိုတာအားလုံးသိပြီးသားပါဟု
တ်ကဲ့
အခုပြတဲ့ကိစ္စမှာအခုဟိုစစောစစောစစမ်းမှုပြောသွားလို့ပဲကိုတိကိုကျော်သိန်းပြောသွားလို့ပဲအာနာသိရောက်မှုမရဘူးဆိုတာဒါအားလုံးသိတဲ့ကိစ္စပါသို့တော်လည်းအခု2006ဆိုပြီးအတိုင်းငါပုဂ္ဂိုလ်ယုံဆိုပြီးတော့အမိန့်နဲ့ចောင်းသားတွေဆုတ်သွားတဲ့ကိစ္စမျိုးကကျွန်တော်သဘောဆိုရင်တော့သမရယုံတို့ဖို့သမရဝင်ကြီးယုံကထုတ်တာပို့ပြီးတော့အကျိုးပြရမှုရှိမှာလို့ထင်ပါတယ်။ငါတို့ကစစ်တပ်နဲ့အခုပြဿနာမှာစစ်တပ်ပြဿနာလို့ဘာလို့တုံးလဲဆိုတော့တို့ဓာတ်ထဲမှာဟိုကကျူးပြောင်းလဲခြင်းနဲ့အုပ်စုနဲ့ကျူးပြောင်းလဲမှုမရခြင်းနဲ့ထွန်းကြည့်လို့ရှင်မောင်းဟာသွားပြီးတော့ဟိုကြက်တဲ့အဖွဲ့မျိုးတွေကရှိနေတဲ့အတွက်ကြောင့်ကျွန်တော်ဆိုရင်လားတော့တို့ကဦးစင်းဆိုင်ကမဆိုရင်လည်းပြောမယ်ကျွန်တော်ဆိုရင်လားတော့နောက်ဂျာအုပ်စုတစုနေနဲ့အခုပဲတိုက်ပွဲတွေပြန်ဖန်လေးလာတဲ့အတွက်ကြောင့်ကျောင်းသားတွေပြန်လွတ်လာတဲ့အတွက်ကြောင့်ဒီကောင်ကြီးတခုမပေါ်ပါစေနဲ့ဆိုတော့ကျွန်တော်စုပေါင်းပါရစ
ေ။ဟုတ်ကဲ့ပါကုလားမောင်ကျေးဇူးအများကြီးတင်ပါတယ်။ဒေါက်တာရမျိုးသိတပ်ဖက်ကကုသလေတွေကကန့်ကွက်တဲ့ဥပဒေမူကြမ်းကိုတပ်ဖက်ကဘာတွေကိုစိုးရိမ်နေတာလဲ
။အဲကျွန်တော်အမြင်ကတော့ပေါ့လေဒီဥပဒေချမ်းမှာကျွန်တော်ခုနကဆွေးနွေးသွားတဲ့လူဆွေးနွေးသွားတာနဲ့ကျွန်တော်ဆက်ဆက်ပြီးကြည့်ရင်ဒီဥပဒေချမ်းမှာတကယ်တမ်းကတော့ဒေါအောင်ဆန်းစုကြည်ကိုသူကဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်ဘဲနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်အကြံပြုချက်တွေပေးရမယ်လို့သူကဖော်ပြထားပါတယ်။အဲဒါပေမဲ့ခုနကဆွေးနွေးသွားလို့ပဲနိုင်ငံတော်ကြီးအတိုင်းအမြန်ကပုံကိုယုံကထုတ်ပြန်တဲ့ကြေညာချက်1နဲ့2ကိုကြည့်လိုက်တဲ့အခါကျတော့သူကအကြံပြုချက်ပေးတာတဲ့ကြုံလွန်နေတာကိုတော့တွေ့ရပါတယ်။အဲဒီအခါကျတော့ကျွန်တော်အမြင်အချင်းတော့အဲဒီလိုကြေညာချက်မျိုးကိုထုတ်ပြန်မယ်ဆိုရင်အမူလာဥပဒေမှာပေးထားတဲ့တာဝန်လုံးပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုအခမ်းအမားတည်တည်ချာချာတတ်မှတ်မှတ်ပြန်ပြီးတော့ရေးသားဖော်ပြဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုမဟုတ်ဘူးဆိုရင်ကျွန်တော်အမြင်အဖြစ်တပ်ဖက်ကဥပဒေကိုဖော်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့စန့်ကျင်နေတယ်ဆိုတဲ့ဆွဆွဲချက်မျိုးတွေကိုလုံးလာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။
ဟုတ်ကဲ့ဒါပေမဲ့ဆွဆွဲချက်ကတော့ပထမတစ်ချိန်ကန့်ကွက်ခရဲကလည်းပဲအဲ့ဒီလိုပဲပြောတာပဲလေခြေခံဥပဒေနဲ့နောက်တစ်ခုကကျွန်တော်နားလေတာတပ်ဖက်ကကန့်ကွက်တယ်ဆိုတာကဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်မဖြစ်နဲ့ဆိုပြီးတော့ကန့်ကွက်တာမျိုးမဟုတ်ဘူးလို့ကျွန်တော်နားလေတယ်အဲ့ဒါရောဟုတ်သလား
။အဲအဲ့လိုမဟုတ်ပါဘူးကြ။သူ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မဖြစ်ဖို့ကန့်ကွက်တာမဟုတ်ဘဲနဲ့အဲ့ဒီဥပဒေထဲမှာပါတဲ့အပေါင်းလုံးကြီးနောက်ပေါ်ပြချက်တွေနဲ့ပတ်သက်ပြီးတော့သူကကန့်ကွက်တာပါဗျ
။ဟုတ်ကဲ့နောက်တစ်ယောက်ကတည်းဆွေးနွေးမဲ့သူဦးလှပိုင်ဖြစ်ပါတယ်ဦးလှပိုင်ကရောဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားတဲ့ဘောပဲလူသဘောရပါတယ
်ကျွန်တော်တို့ကလေစီမားရှင်မြင်နဲ့မမြင်ကြည့်ဘူးလားတိုင်းလူပြည်သားရဲ့အမြင်နဲ့ကျွန်တော်မြင်ကြည့်တယ်ဟုတ်ဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ချိန်မှာကျောင်းသားတွေလွတ်လာတယ်တပီတို့ရင်သွေးတွေလွတ်လာပါတော့ကျွန်တော်တို့ကကြိုးရောရမယ်အကောင့်ဘက်ကကြည့်ရမယ်အဲနောက်တစ်ခါထပ်ပြီးတော့အကောင့်ဘက်ကကြည့်ရင်လေတော့ဒီကျွန်တော်တို့အစိုးရဖုံးဝင်ဝင်ကြီးဟောင်းနေဟာဟိုဘုတ်ချုပ်ဟောင်းနေဝင်ကြီးဟောင်းနေအဲ့ဒါလုံးလုံးနဲ့ခါရစီလုံးပိုင်ခွင့်နေနဲ့ခါရအဆုံးချပြီးတော့လုပ်ပြီးတာကြီးဘုံတို့စင်တာထပြီးရတာကြီးဘယ်လိုချပြီးလဲဒါရုံနဲ့ပြန်ပြီးတော့ဒေါ်ဆန်းကြီးကအဂရိတရား၄ပါးလိုက်စားမှုခဲ့မှာမပါအောင်လို့သူ့ဘက်ကနေတော့ပေါ်ထုတ်လို့လို့အ
ဲ့
တော့ဒီနေ့ပုံပြီးအရေးကြီးတာကဘန္ဒာရီတိုင်းနဲ့ဒီလိုနိုင်ငံတော်ဘန္ဒာရီကိုကျွန်တော်ဝန်ကြီးကြီးဟာဝန်ကြီးချုပ်ပြီးချင်းလို့ပေါင်းသွားတာအဲ့ဒီပေါင်းသွားတာကြီးကိုဒီအဂရိတရား၄ပါးခွင့်ထဲခါနေပြီးတော့လွတ်တော်ကမလုပ်ဘူးတော့ဒေါ်ဆန်းကြီးကစစ်နိုင်တယ်အဲ့ဒီလိုစစ်နိုင်တဲ့အခါကျရင်ဘာဒီပေါ်တော့မြန်မာပေပါဆိုတာပေါ်လာပြီအခုများဟိုဒီအခုကြီးရတဲ့နဲ့ကျွန်တော်ဟိုဒီဟိုဘာလဲ
ပနမပေပါလို့ပေါ့ဦးလပိုင်ဟုတ်ကဲ့ဟုတ်ကဲ့ပါအ
ဲ့ဒီပေပါပေါ်လာပြီပနမပေါ်ပေါ်လာပြီကျွန်တော်အဲ့လိုပြောနေနေကြ
ဟုတ်ကဲ့ပါဦးလပိုင
်ကျွန်တော်ဒီလိုရဲ့
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောတာရှင်တူကတော့အမှန်ဆိုဒီဥပဒေကမလိုအပ်ဘူးတဲ့ဒါ NLD ရဲ့အားနဲ့ကျဲတဲ့တနည်းအားဖြင့်အစိုးရဘက်ကအစင်းသင်းဖြစ်ခဲ့ဘူးပါတီဝင်တွေအရေးချင်းကိုတော်စုမယုံဘူးဆိုတာပြလိုက်တာတဲ့သူအစိုးရဘက်ကသူကိုယ်တိုင်မယုံရဲတာတဲ့အခုလိုအချိန်ဒီမှာတမ်ဘရော်နဲ့ထိတ်တိုက်မတွေ့တင်ပါဘူးတဲ့ယုံကြည်မှုတိဆောက်ချိန်တိဆောက်ဆဲကာလမှုပါတဲ့နောက်တစ်ယောက်ကတော့ကျွန်တော်အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ခေတ္တရဂုံမျိုးကအရှင်ပညာတိဟနိုင်ငံတော်တိုင်ပင်ခံဆိုတဲ့စကားကနိုင်နေပါသေးတယ်တဲ့လွတ်လပ်ရေးပြည်သူ့ကကြီးရဲ့သမီးကိုချုံနှောင်ခဲ့တာကအတိပဲရှင်းနေပါတယ်။ကကွေးဝန်ထမ်းတွေဟာတက်လာတဲ့အစိုးရပေါ်တစ္ဆာရှိရပါမယ်။တာဝန်ခံရပါမယ်။ကြွားတိုက်တဲ့သူဟာတကံဖြစ်သွားပါတယ်။ဒါကြောင့်လူလူကောင်းဆောင်ကိုတက်မတော်သားအများစုကကြီးညိုကြပါတယ်တဲ့အရှင်ပညာတိဟရဲ့အီးမေးလ်ကိုကျွန်တော်အချင်းချုပ်ပြီးတော့ဖတ်ကြားခဲ့တာပါ။ဒါရဲ့ဆွေးနွေးမဲ့နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်။ဦးသိန်းစွေပကံချောင်းဦးမျိုးကဦးသိန်းစွေဦးသိန်းစွေဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့ခင်ဗျာခုဒေါ်ဆန်းစုကြည်အမေခင်ဗျာဆိုတာကအလွန်မတန်လူအပ်လို့မလို့ဒီမြောက်တာပဲဖြစ်ပါတယ်လူကောင်းသူကောင်းတွေကနေရာမှန်လူပန်ကိုရောက်လာတဲ့အတွက်တန်းပြေအတွက်အလွန်မတန်မှအကျိုးရှိမယ်ဆိုတာဒ ရင်းဝန်ကြီးကြီးနဲ့ကိုပြီးတော့ကျင်းလို့လို့ကျွန်တော်ထိုင်းဆောင်နေတာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဦးသိစေ။ပကံညာဦးမျိုးကနေပြီးတော့ဖုန်းနဲ့ဦးကျွန်တော်တို့ကိုဆက်သွယ်ပြီးဆွေးနွေးကြတာဖြစ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဆိုတော့ဒေါက်တာရံမျိုးသိ
တို့ကြည့်ပါလား
။ဟုတ်ကဲ့။
သူပြည်ကြတော့ရှိရနဲ့လွတ်ပြီးတော့ဒီကျောင်းသားတွေအပြင်းမရှိတဲ့အချင်းချရတာနဲ့ဖက်တိထားတဲ့ဟာတော့နံပါတ်မှအယုတ်ဆိုးပါတဲ့။
ဟုတ်ကဲ့ပါဦးသိန်းစွေအခုတော့လည်းပဲအများစုပြန်လွတ်လာပါပြီနောက်ထပ်လည်းပြန်လွတ်ဖို့လုပ်နေတယ်ဆိုတော့ကျွန်တော်တို့ဝန်သားဆရာတရင်နေနှစ်တကူမှာကြားအောင်မဲလို့ကျွန်တော်ကိုယ်တိုင်လည်းပဲမျှော်လင့်ပါတယ်ဦးသိန်းသံဦးဒီဥပဒေကိုပြဋ္ဌာန်းတာကကျွန်တော်တို့ခက်တူတူပြပါဒီဥပဒေပြဋ္ဌာန်းတာကတကယ်ပဲလက်ရှိအခြေခံဥပဒေတည်ဆဲဥပဒေဤဥပဒေတွေနဲ့လုံးဝချွင်းချက်မရှိကိုက်ညီတယ်လို့ခိုင်ခိုင်မာမာယုံကြည်ကြည်ပြောနိုင်ပါပါလားခင်ဗျ
ပြောနိုင်ပါတယ်ခင်ဗျလုံးဝကိုက်ညီပါတယ်သူတို့စာအုပ်စည်းကြီးတွေကလုံးဝမထွက်ပါဘူးကိုက်ည
ီပါဟုတ်ကဲ့ပါဦးသိန်းသံဦးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကမ်းဘလူမျိုးကဦးတောင်ဝင်းဆွေးနွေးထားတာကတော့ဒေါန်ဆန်းစုကြည်အတွက်ရည်ရွယ်ရေးဆွဲတဲ့နိုင်ငံတော်အတိုင်ပင်ခံဥပဒေကြောင့်စိုးချိုးမဖြစ်နိုင်ပါဘူးတဲ့။သူ့မှာလုပ်ပိုင်ခွင့်ရှိမှနိုင်ငံတိုးတက်မယ်လို့လူတို့ကယုံကြည်နေလို့ပါတဲ့။ဒေါန်ဆန်းစုကြည်ကိုနိုင်ငံကိုပုံအပ်ခဲ့ပါတယ်ပုံအပ်ခဲ့တာပါတဲ့။အလွယ်မှားတွေများလာတဲ့2008ခြေခံဥပဒေဆိုတာကြီးကိုမြက်ကန်းတပွဲအသေးဖက်တွယ်နေလို့ပဲအခုလိုနောက်ဆက်တွဲပြဿနာတွေဖြစ်လာရတာပါတဲ့။ကမ်းဘလူမျိုးကဦးတောင်ဝင်းမှာဒေါက်တာရံမျိုးသိန်းခုနကတော့ကျွန်တော်တို့ရှေ့မှာဆွေးနွေးကြတဲ့အထက်မှာလုပ်ပိုင်ခွင့်တွေကများတယ်တယောက်တည်းယူထားတယ်။ဟလာအရင်တုန်းကဆွေးနွေးကြရည်လည်းရှိပါတယ်ဆိုတော့ဒီတဲမှာစိုးရင်ကျတချို့ကမရှိတယ်လဲဆိုတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကရောဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ပြီးတဲ့နောက်ပိုင်းမှာမှအာဏာရှင်တဖွဲ့အာဏာရှင်ပုံစံဖြစ်လို့သွားနိုင်ဘူးလားတနည်းအားဖြင့်ဘသူကမှပြောတာနားမထောင်ဘူးဘသူအကြံပေးတာကိုမှလက်မခံဘူးစသည်အားဖြင့်အကြံပေးတဲ့ဟာတွေဆွေးနွေးတဲ့ဟာတွေတင်ပြတဲ့ဟာတွေကိုလည်းပဲလက်မခံတော့ဘဲနဲ့နားမထောင်တော့ဘဲနဲ့ကိုယ်သဘောနဲ့ကိုယ်စုံဖက်ချက်တွေကိုလှုပ်သွားတဲ့အခြေအနေမျိုးစီရောင်မသွားနိုင်ဘူးလားဆိုတော့စိုးရင်ကျတချို့ရှိပါတယ်ဒေါက်တာရံမျိုးသိအဲ့ဒါတဘာဝကြတလား
အဲကျွန်တော်မြင်ကတော့ပေါ့လေအဲလူပုဂ္ဂိုလ်တဦးအနေနဲ့အချိန်မရွေးပေါ့လေတော့ပြောင်းလဲနိုင်တယ်ဆိုတာကတော့ဒါပုထုဇဉ်တိုင်းမှာဒီအနေထားကတော့ရှိပါတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်လူပုဂ္ဂိုလ်မျိုးပေါ့လေတော့ကျွန်တော်တို့တိုင်းပြည်ရဲ့လူထုခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တယောက်ဟာခုနပြောသလိုပေါ့လေအဲအာဏာရှင်ပုံစံမျိုးမပြောင်းလဲသွားနိုင်ဘူးလို့အပြတ်ပြောဖို့တော့ခက်ပါတယ်ဒါပေမဲ့တခုရှိတာကအဲ့ဒီလူထုခေါင်းဆောင်ရဲ့အနည်းဆုံးမှာဝင်းရံထားတဲ့ပုံကိုယ်တွေဟာအဓိကအရေးကြီးဆုံးလို့ကျွန်တော်ကမြင်ပါတယ်အနည်းဆုံးမှာဝင်းရံနေတဲ့ပုံကိုယ်တွေဟာဒေါ်ဆန်းစုကြည်စီကိုတော့မှန်ကန်တဲ့သတင်းချက်လက်တွေတော့မှန်ကန်တဲ့သုံးသပ်ချက်တွေပေးနေဖို့လိုအပ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမြင်သဘောထားတွေအပေါ်မှာလေးပဲစင်စက်မပြတ်တော့ဟိုဝေဖန်ဆွေးနွေးသုံးသပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုမလုံးနိုင်ဘူးဆိုရင်တော့ပုထုဇဉ်တယောက်အနေနဲ့ဖြစ်မသွားနိုင်ဘူးလို့တော့ပြောဖို့ခက်ပါတယ်ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်ပြည်မျိုးကကိုတင်ထေးဝင်းကိုအလှည့်ပေးပါမယ်ကိုတင်ထေးဝင်းအရင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်တိုင်ပင်ခံခန့်နာကတော့တိုင်ပင်ခံရုံးဖွင့်တာတော့ကျွန်တော်အားလုံးအကျိုးဆုံးရမှာပါဘာလို့လဲဆိုတော့ဒေါန်ဆန်းစုကြည်ကတရားဝင်လေးစားတဲ့ဒေသကဥပဒေဘောင်တိုင်းစီကောင်းလဲလို့ကြောင်းအောင်လုပ်တာဆိုတော့ကျွန်တော်အားလုံးအကျိုးဆုံးရမှာလက်ခံမှာပဲလေဆိုတော့လည်းကျွန်တော်တို့ကဓမ္မဆရာကြီးကဝင်းကြီးကိုလက်ဆိုင်ရင်ကျွန်တော်တို့ကဗာလဲဟိုအရေးယူမယ်ဆိုတော့ဝင်းကြီးတွေပြင်လို့တော့မရတော့ဘူးခင်ဗျပြီးခဲ့တဲ့အစိုးရစစ်စစ်မှာအဲဓမ္မဘောင်းလာလေးကိုကိုရောပြည့်ပြီလားဝင်းကြီးနေမဟုတ်ဘူးအောက်ကျင်းကရှိတယ်အောက်ကျင်းကဝင်းသားချင်းချင်းအောက်ကျင်းကိုစားကြည့်ကြပြီအကုန်လုံးကဗာအရေးယူပြီးမှဓမ္မဆရာကြီးနေတယ်ကျွန်တော်တို့ကတူတူချင်းနဲ့ပန်းနဲ့အောင်ရောက်မယ်တန်းချီတဲ့လူချင်းနဲ့ပန်းနဲ့ရောက်မယ်လို့ကျွန်တော်မြင်ရလေ
ဟုတ်ကဲ့ပါကိုတင်ထေးဝင်းကျေးဇူးများကြီးတင်ပါတယ်မကြေးမုံဂုဏမကြေးမုံရဲ့သဘောထားပြန်ပြောလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မပြောချင်တဲ့သဘောကတော့ဒေါန်ဆန်းစုကြည်ဒီနိုင်ငံတစ်ခုကိုအုပ်ချုပ်နေတဲ့နေရာမှာအိမ်အောင်တစ်ခုကိုအိမ်အောင်ကြီးအုပ်ချုပ်ရတာလည်းတဲ့ကိစ္စမဟုတ်ပါဘူးအတိုင်းလုံးငန်းဆိုတဲ့နေရာမှာကျွန်မတို့သိထားတဲ့လောက်ကတော့အရာရာဒီငွေနဲ့ရှင်ပြီးတော့နိုင်ငံတစ်ခုကိုကန့်တယ်ရတာလည်းတဲ့ကိစ္စမဟုတ်ပါဘူးအဲဒီတော့ကျွန်မတို့ကတော့ဗာပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဒီအကောင်းဆုံးကိုဖြစ်စေခြင်းလို့ပဲလုပ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာမကြေမုံကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့
ဦးသိန်းတန်းဦးဆိုတော့အခုကဥပဒေထွက်လာပြီဒီဥပဒေအတွေ့နောက်ထပ်နီးဥပဒေတွေရောလိုသေးသလားဗျအ
ဲဟိုတချို့အားလေးတွေကလိုပါလိုပါလဲဦးမယ်ဗျာနော်ကြီးကြီးကြကြပါတော့သူအခွင့်အာဏာပြဋ္ဌာန်းတာဘယ်လိုကြံပေးမယ်နော်နောက်တစ်ခါဟိုစီစဉ်ဆောင်ရွက်မယ်ဆိုတော့အပိုင်းလေးတွေပေါ့ဒါလေးတွေနီးဥပဒေထွက်နေပုံပြည့်စုံသွားမှာဖြစ်
ဟုတ်ကဲ့ဦးထွက်လာဖို့အလားလာရောရှိနိုင်ပါသလား
ဟိုအဲ့ဒါတော့ကျွန်တော်တို့မသိနိုင်ဘူးပေါ့နော်ကောင်တပ်တာပဲလုံးလုံးပြီးရတော့ထွက်မှာပါဥရေပညာရှင်တွေအများကြီးပါ
ဟုတ်ကဲ့ဒါဆိုရင်တော့အခုနောက်တော်တော်ရံမျိုးသိန်းပြောသလိုမျိုးတချို့ဟလာမရှင်းလင်းတဲ့ကိစ္စလေးတွေလုံးလုံးတာဝန်ယူရတဲ့အပိုင်းတာဝန်ခံရတဲ့အပိုင်းယူရချက်ပိုင်းစသည်အချင်းပေါ့လေတချို့မရှင်းလင်းတဲ့ကိစ္စလေးတွေကတော့ဤဥပဒေထဲမှာရှင်းသွားမယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့နော်ဆိုတော့တော်တော်ရံမျိုးသိန်းဒီဥပဒေမှာပါတဲ့ရည်မှန်းချက်တွေအတိုင်းဒီတာဝန်ဒီယာဒူးကတကယ်ပဲအဲ့ဒီရည်မှန်းချက်တွေကိုရောက်အောင်တွန်းပေးနိုင်လိမ့်မယ်လို့တော်တော်ရံမျိုးသိန်းကိုယ်တိုင်တကယ်ယုံကြည်သလား
အဲကျွန်တော်ကတော့လာမယ့်9နှစ်ပေါ့လေတက်တန်းတွင်းမှာအစိုးရတက်တန်းတွင်းမှာအဲ့ဒီဥပဒေမှာပါတဲ့ရည်ရွယ်ချက်တွေကပေါ့လေ ကျွန်တော်တို့ပါတီစိုးဒီမိုကရေစီစနစ်ထွန်းကားရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဒီရည်မှန်းချက်ကြီး၃ခုကိုနော်အစားပြုနိုင်မဲ့အခြေခံခေါင်းဆောင်ကိုပဲရမယ့်၅နှစ်မှာရနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့တော့ဦးသိန်းတောင်းဆိုတော့အခုအချိန်ကဥမာဆိုကြပါဆိုတမတာဦးတင်ကျော်ဒီကျွန်တော်တို့ဒီတမတာအဖြစ်ဥစားလုတ်ပြီးတော့ဂရီတစ္ဆာပြုတ်ပြီးတော့အဲ့ဒီကလွတ်တော်မှာ2မိနစ်ကြော်ကြော်မိန်ခွန်းတစ်ခုပြောပြီးခရီးကတမရဦးနဲ့ကြော်ပျောက်သွားတာကျွန်တော်တို့ဒီနေ့စီမမြင်ရတော့ပါဘူးဆိုတော့တမရရဲ့အခန်းကဏ္ဍကအခုပို့ပြီးတော့မေးမိန်သွားတယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
ခင်ဗျာနိုင်ပြီဘာလို့ရပ်ပိုင်းနေရှိပါလိမ့်တကယ်တမ်းကျတော့အထူးသဖြင့်တင်းချင်းသာကွင်းတို့ဒီအတိုင်းငါပုဂ္ဂိုလ်ရဲ့ရှင်းပြချက်အရကျွန်တော်ကနိုင်ငံရေးကျင်းသားတွေအပြင်းပေါ့နော်ကြံတဲ့မှုတွေပါခိုင်မယ်ဆိုရင်ကျွန်တော်ကလုံးနဲ့ညှိပြီးတော့လုံချင်းကြမယ်တာပါပါဒါဆိုရင်ကျွန်တော်တမရကလက်မှတ်ထိုးပါဘူးအခုကကျွန်တော်ရပ်ပိုင်းရှိပါလိမ့်နော်ရပိုက်မှကြည့်ပါလေကျွန်တော်ခုနကျွန်တော်မြင်တာလည်းပဲဒါဟာခုနတော်တာရှင်တယောက်ဒီကြံပြုတ်သွားတယ်လို့ပဲ59စာလုံးနဲ့ဒေါအောင်ဆန်းစုကြည်ကိုသပ္ပရမဖြစ်အောင်ကြံဖန်ပိတ်ပင်ထားတဲ့အတွက်ဒီဟာပေါ်လာတာဗျာနှုတ်မှုကိစ္စရှိကို
ကုရမျိုးသိန်းနဲ့ဦးသိန်းတန်းဦးတို့ကျွန်တော်တို့နောက်ထပ်2မိနစ်ခွဲလောက်ရှိပါမယ်ဦးရဒေါ်ရရမျိုးသိန်းအရင်ဆုံးပြောပါဒီလိုအခြေအနေကနေပြီးတော့အခြေခံဥပဒေပြုပြင်ရေးကိစ္စကိုဘယ်လောက်ထိတွန်းအားပေးနိုင်မလဲ
ကျွန်တော်မြင်တာပေါ့လေလက်ရှိကျွတ်တော်ထဲမှာတွေ့နေရတဲ့မြင်ကွင်းတွေရကြည့်မယ်ဆိုရင်လာမယ့်9နှစ်အတွင်းမှာပေါ့လေဒီအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ဟာခရီးပေါက်နိုင်ကြီးအတော်လေးကိုနည်းတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ပုတ်တိုက်မှုတွေကပိုများလာနိုင်သလား
ကျွန်တော်မြင်ကတော့လာမယ့်လွတ်တော်တက္ကန်အတွင်းမှာဒီတက်မတော်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေရှားမှာပုတ်တိုင်းမှုတွေပို့ပြီးတော့များလာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်တယ်။အဲဒါမှတက်မတော်အနေနဲ့ဟိုဒီအပြောင်းလဲဟာတက်မတော်အတွက်လည်းကြီးကြီးမားမားအကျိုးရှိမယ်လို့ယုံကြည်လာတဲ့အခါကျရင်အဲ့ဒီလိုလက်ခံလာမယ်ဆိုရင်တော့ပြင်ဆင်ရေးဟာလည်းပဲပို့ပြီးတော့လက်တွေ့ကျကျအကောင့်ထဲပေါ်လာနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါ
။ဟုတ်ကဲ့။ဦးတင်တန်းဦးနှစ်နှစ်ဝဲရပါမယ်ပြောပါခင်ဗျာ
။ဟုတ်ကဲ့ဗျာ။ဒါကတော့ဒေါက်တာဆန်းစီဆက်ခံတာအမိုက်ပုံကြီးဆက်ခံတဲ့အခါကျတော့သူစိတ်ပူပုံရပါလေဗျာ။ဟိုဂျင်းဆိုင်ဂျုံတိကလည်းကျန်တာတွေကအလွန်များတဲ့အတွက်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးအကုန်ချုပ်ချုံကြနေတော့အတူအတော်ခွန်ဆိုင်လိုက်ပြီးတော့ပါတယ်အတွက်ဒီကိစ္စကိုဆောင်ရွက်တယ်လို့ပြောလို့ရတယ်
ဟုတ်ကဲ့ပါပင်နေဆွေးနွေးပေးတဲ့ဦးသိန်းတဦးဒေါက်တာရမျိုးသိန်းပါဝင်ဆွေးနွေးကြတဲ့သောတာရှင်တွေအီးမေးလ်ပို့ message ဆွေးနွေးကြတဲ့သောတာရှင်တွေအထူးသဖြင့်နားထောင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ကြရတာပါတဲ့င်းနွေနေညနေပိုင်းမှာတော့ဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်ကပေးစာပြည်တွင်းသတင်းတုံ့တက်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြေညာပေးပါဦးမယ်ရှင
်ပြင်သစ်နိုင်ငံမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့သူလို့မတင်ကာရသူမိုဟာမက်အဘရီနီကပရဆက်မျိုးစဗန်တမ်လီစိတ်မှာ20နှစ်မလာ20နှစ်နေကအထက်ကဘုံခွဲတက်ခတ်ခဲ့သူနှစ်ဦးနဲ့အတူပါလာတဲ့အုတ်ထုတ်တဲ့လူဟာသူဖြစ်ကြောင်းဝန်ခံပြောကြားခဲ့တယ်လို့ဘယ်ဂျီယမ်အစိုးရအရာရှိတွေကပြောပါတယ်။ဘယ်ဂျီယမ်ရဲတပ်ဖွဲ့ကတောက်ချန်နေမှာပြုလုပ်ခဲ့တဲ့ဝင်ရောက်ဖမ်းဆီးမှုတွေအတွင်းပြင်သစ်နဲ့ Brussels တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေသူလို့မတင်ငါရသူမော်ရိုကိုနယ်ပွားဘယ်ဂျီယမ်နိုင်ငံသားအသက်31နှစ်အရွယ်အဘရီနီအပါဝင်လူ5ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာတနစ်ကြော်ကြဖမ်းဆီးခံထားရတဲ့ចောင်းသားရေးတက်ကြွလှူရှာသူ69ဦးကိုလွတ်ပေးလိုက်တာဟာအစိုးရအသည့်အနေနဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်မှုတွေကိုတာဝန်ခံကတိကဝတ်ပြုမှုအပေါ်ခိုင်မာတဲ့အတည်ပြုချက်ဖြစ်ကြောင်း EU ဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့ចောင်းသားတွေဖမ်းဆီးခံရတဲ့ကိစ္စအနေနဲ့ပတ်သက်ပြီးအနိကဆောင်ကြည့်လေ့လာခဲ့ပြီးရုံးချင်းတွေကိုလည်း EU လူ့အခွင့်အရေးဆိုင်ရာထိတွေ့ဆက်ဆံမှုရတက်ရောက်လေ့လာခဲ့တဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားများအဖွဲ့ချုပ်ကလည်းအချက်၅ချက်ပါကြေညာချက်ကိုအပိလာ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာမှာဘဂတ်တမူ၅ချက်နဲ့အညီပြည်သူတွေနဲ့တသားရရတည်ပြီးပညာရေးတောင်းဆိုချက်၁၁ချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်လွတ်တော်အစိုးရတို့နဲ့ဆက်လက်ညှိနှိုင်းဖော်ဆောင်တော့မှာဖြစ်တဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်ဟာမနေ့စနေနေ့ကနေပြည်တော်ဆေးရုံကြီးမှာမျက်စိခွဲစိတ်ကုသမှုခံယူခဲ့တာမှာအောင်မြင်စွာပြည့်စုံသွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ညာဘက်မျက်လုံးမှာတည်နေတဲ့အတွင်းတိမ်ကိုနေပြည်တော်ဆေးရုံကြီးမှာခွဲစိတ်ကုသခဲ့တာဖြစ်ပါတယ်။အာဖဂန်အစိုးရနဲ့ညီညာရေးဆွေးနွေးမှုတွေပြုလုပ်ဖို့တာလီဘန်အဖွဲ့ကိုအမေရိကန်နဲ့အာဖဂန်နိုင်ငံတို့ကတိုက်တွန်းနေကြပါတယ်ခင်ဗျာ။
ဒီကနေ့မနက်နောက်ဆုံးရထားတဲ့သတင်းကြေညာကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္လာနေ့ညနေပဲ6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်တန်လွှင့်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.